Welcome to the Voice of America in Burmese.
မင်္ဂလာညဇာမရှင်2016ခုနှစ်အောက်တိုဘာလ22ရက်တောက်ကြနေညပဲ VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ဖမ်းယူနိုင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာညချမ်းပါသတို့ရှင်များရှင်ဒီကနေ့ညဘက်သတင်းတွေကိုကိုရန်နိုင်နဲ့ကျွန်မနိုင်လာလို့ပြောပြပေးမှာပါဆီးရီးယားနဲ့အီရတ်နိုင်ငံတွင်က IS အစွန်းရောက်စစ်သွေးကြွားတွေကိုတိုက်နေတဲ့အီရတ်နဲ့တူရကီနိုင်ငံကြားစစ်ရေးပူးပေါင်းဆောင်ရွက်မှုလိုအပ်ချက်တွေကိုအမေရိကန်ကာကွယ်ရေးဝန်ကြီးနဲ့တူရကီသမ္မတတို့ဒီကနေ့ဆွေးနွေးတွေ့ဆုံဆွေးနွေးပါတယ်ဆီးရီးယားနိုင်ငံအလက်ပိုးမျိုးအရှေ့ပိုင်းကတိုက်နေတဲ့တပ်ဖွဲ့တွေကလုံခြုံရေးမပေးနိုင်တာကြောင့်ကုလသမဂ္ဂရဲ့ဆေးဝါးအကူအညီပေးလုပ်ငန်းတွေဆိုင်းငံ့လိုက်ရပါတယ်နေမြေပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်တိုပင်လယ်အရင်းနဲ့ပတ်သက်လို့တရုတ်နဲ့မဟာမိတ်ဖွဲ့ဖို့ဖိလစ်ပိုင်သမ္မတရဲ့တင်ပြချက်ပေါ်သူ့နိုင်ငံသားတွေစိုးရိမ်မှုတချို့ရှိနေပါတယ်ဒီလိုထိတ်တန့်ရောက်တဲ့သတင်းတွေကိုကြားမှာပါမခွန်ညို
ကောင်းပါပြီရှင်အခုညနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့လေးရက်ကြာခဲ့တဲ့ငင်းချမ်းရေးဆွေးနွေးပွဲကနေဘလို့ရလက်မျိုးတွေမျောလင့်ချက်တွေရရှိနိုင်ကြလဲဆိုတာနဲ့အတူကချင်ပြည်နယ်မှာစစ်ပွဲတွေရပ်ဖို့ရှမ်းပြည်နယ်မြောက်ပိုင်းကွက်ခမ်းမှာလူလူစန္ဒဖော်ထုတ်ကြရမှာတော့
ကျွန်တော်တို့ဒေတာမှာဒီလိုဖြစ်ဖြစ်ကျွန်တော်အိုးအိမ်လုံးချုံရေးကျွန်တော်စီးပွားလုံးချုံရေးနောက်ပြီးတော့မှာကျွန်တော်တို့ကအဲ့မှာမနေနိုင်ဘူးဆိုကျွန်တော်စစ်သေးဒုက္ခတဲ့စိတ်ရှောင်တယ်ဖြစ်လာမှာ
စန္ဒပွဲထုတ်ဖို့သူဥဆောင်သူဥထုံးအောင်ရဲ့ပြောကြားချက်နဲ့အတူနားဆင်ရပါမယ်။ထိုင်းနိုင်ငံမှာအလုပ်လုပ်နေကြတဲ့အလုပ်သမားတွေရဲ့အနှိမ်ဆုံးလုပ်အားကတွေတိုးမြင့်ရရှိတော့မယ့်အကြောင်းပြင်အမေရိကန်သမ္မတရွေးကောက်ပွဲရှင်ပြိုင်မှုမှာသူ့အနိုင်မရရင်သမ္မတရွေးကောက်ပွဲကိုတရားမျှတမှုရှိကြောင်းအတိအမှန်မပြုပါဘူးလို့ Republican သမ္မတလောင်းကပြောလိုက်တာကိုလည်းနားဆင်ရမှာပါ။အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့ကြီးညာပေးပါမယ်ရှင်။
ဆီးရီးယားနဲ့အီရတ်နိုင်ငံတွင်က IS အစွန်းရောက်စစ်သွေးကြွားတွေကိုတိုက်နေတဲ့အီရတ်နဲ့တူရကီနိုင်ငံကြားစစ်ရေးပူးပေါင်းဆောင်ရွက်မှုလိုအပ်ချက်တွေကိုအမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter နဲ့တူရကီသမ္မတ Recep Tayyip Erdogan တို့ဒီကနေ့တောက်ကြနေမှာတွေ့ဆုံဆွေးနွေးပါတယ်။တောက်ကြနေမှာတူရကီနိုင်ငံကို Mr. Carter ရောက်ရှိလာတာဖြစ်ပြီးတူရကီထိပ်တန်းနိုင်ငံရေးသမားတွေကာကွယ်ရေးအရာရှိတွေနဲ့တွေ့ဆုံမှုရှိပါတယ်။IS အစွန်းရောက်အကြမ်းဖက်သမားတို့လက်ကမိုဆိုးမြို့ကိုပြန်သိမ်းရေလှုပ်ဆောင်နေတာမှာတင်းမာမှုတွေတိုးလာတာကြောင့်အမေရိကန်တို့ဘက်ကစိုးရိမ်မှုတွေတိုးလာချိန်မှာပဲ Mr. Carter အခုလိုရောက်ရှိလာတာပါ။နောက်ဆုံးကြံနေတဲ့အစွန်းရောက်သမားတွေကိုတိုက်ထုတ်ရမှာညွန်ပေါင်းတပ်တွေအနီးကပ်ပူးပေါင်းဆောင်ရွက်သွားအောင်အသေးချာလှုပ်ဆောင်သွားဖို့နဲ့မကြာခဏဆက်သွယ်ကြဖို့ကောင်းဆောင်တို့ဦးတို့သဘောတူညီခဲ့တယ်လို့အမေရိကန်ကာကွယ်ရေးဌာနကထုတ်ပြန်ချက်ကဆိုပါတယ်။ Iraq နိုင်ငံရဲ့ဒုတိယအကြီးဆုံးမြစ်တဲ့ Mosul ကို IS အကြမ်းဖက်သမားတို့လက်ကပြန်သိမ်းဖို့တိုက်နေတဲ့ Iraq နဲ့ Turkey နိုင်ငံကြားတင်းမာမှုတွေအပေါ်အမေရိကန်ရဲ့စိုးရိမ်မှုတွေတိုးလာတာကြောင့်တူရကီနိုင်ငံကမစ္စတာကာတာရောက်ရှိလာတာပါမိုဆူးမြို့ကိုပြန်သိမ်းတဲ့တိုက်ပွဲမှာတူရကီတို့ကအရေးပါတဲ့အခန်းကဏ္ဍကနေပါဝင်လိုနေတာဖြစ်ပြီးအီရတ်အစိုးရကဒီလိုပါဝင်တက်ခဲ့တာကိုစန့်ကျင်နေတာဖြစ်ပါတယ်ဒီတင်းမာမှုတွေကြောင့်ဂိုင်းကနမခွဲပဲမိုဆူးမြို့ကအကြံဖက်သမားတွေကိုတိုက်ထုတ်ဖို့ဆိုတဲ့သဘောတူညီချက်ပြည့်ပြဲသွားမှာကိုအမေရိကန်အစိုးရကစိုးရိမ်နေတာပါအီရတ်တို့ရဲ့အချုပ်အခြာအာဏာကိုတူရကီတို့ဘက်ကလေးစားဖို့လိုအပ်နေတာကိုအဓိကထားပြောဆိုသွားမယ်လို့တူရကီနိုင်ငံခီးမစတင်ခင်မှာမစ္စတာကာတာကပြောပါတယ်ဆူနီနဲ့ကတ်တိုက်ခိုက်သမားတွေကိုလက်ကျင့်တင်နန်းပေးဖို့မိုဆိုးမြို့မြောက်ဖက်ဘတ်ရှ်ကွာစခန်းမှာပြီးခဲ့တဲ့နှစ်ဒီဇင်ဘာလကလေးကရောက်နေတဲ့တူရကီတပ်သား900နဲ့ပတ်သက်လို့အီရတ်နဲ့တူရကီအစိုးရတို့ကြားမကြေလည်မှုတွေဖြစ်ပေါ်နေတာဖြစ်ပါတယ်
။အီရတ်နိုင်ငံမိုဆိုးမြို့ကို IS စစ်သွေးကြွတွေလက်ထဲကနေပြန်လည်သိမ်းယူဖို့လုပ်နေတဲ့စစ်စင်ရေးတွေဟာထင်ထားတာထက်ကိုပိုပြီးတော့မြန်တယ်လို့အီရတ်ဝန်ကြီးချုပ်ဟိုက်ဒါအယ်အဘာဒီကပြောလိုက်ပါတယ်။ IS စစ်သွေးကြွတွေကိုမိုဆိုးမြို့ကနေတိုက်ထုတ်ပြီးတဲ့နောက်မှာငင်းငယ်ရင်းနဲ့တည်ငြိမ်မှုရှိအောင်ဘယ်လိုလုပ်ကြမလဲဆိုတာကိုအနောက်နိုင်ငံနဲ့အရှေ့လယ်ပိုင်းဒေသကနိုင်ငံသားဝင်ကြီးတွေနဲ့ Paris မြို့မှာတွေ့ဆုံဆွေးနွေးကြစဉ်အတွင်းသူကပြောကြားလိုက်တာဖြစ်ပါတယ်။တပ်ဖွဲ့တွေကကျွန်တော်တို့ထင်ထားတာထက်ပိုပြီးတော့မြန်မြန်ဆန်ဆန်နဲ့ရှေ့ကိုတက်နိုင်ခဲ့သလိုကျွန်တော်တို့ negotiation ထားတဲ့စစ်စင်ရေးအစီအစဉ်ထက်လည်းပိုပြီးတော့မြန်တယ်လို့ဝန်ကြီးချုပ်အဘာဒီကပြောပါတယ်။အီရတ်နိုင်ငံမြောက်ပိုင်းကတစ်ဆက်တည်းမှာပဲအီရတ်နိုင်ငံမြောက်ပိုင်းကပောက်ကွဲမှုတစ်ခုအတွင်းမှာအမေရိကန်တပ်ဖွဲ့ဝင်တယောက်သေဆုံးသွားကြောင်းဒါပေမဲ့ဒါဟာမိုဆိုးမြို့စစ်စင်ရေးနဲ့ပတ်သက်ခြင်းရှိမရှိဆိုတာကိုရှင်းရှင်းလင်းလင်းမသိရသေးကြောင်းအမေရိကန်ပန်နဂွန်စစ်ဌာနချုပ်ကကြေညာပါတယ်မိုဆိုးမြို့ကိုသိမ်းယူမဲ့အီရတ်တပ်ဖွဲ့အနေနဲ့တိတ်ပြီးတော့မြန်မြန်ဆန်ဆန်မတော်ကြဖို့အီရတ်နိုင်ငံကညမောင်းတပ်ဖွဲ့ရဲ့မြေပြင်ထိုးစစ်ကိုဦးဆောင်နေတဲ့အမေရိကန်စစ်ဗိုလ်ချုပ်ကြီးကပို့ဒုနဲ့မှာတိုက်တွန်းလိုက်ပါတယ်ခင်ဗျာ
အီရန်နိုင်ငံမြောက်ပိုင်းတီဘစ်မြို့မှာရှိတဲ့အီရန်ဆောက်လုပ်ရေးတခုမှအသေးခံပုံခွဲမှုကြောင့်လူ71ယောက်ထဲမှနေသေဆုံးသွားပါတယ်။တချိန်ထဲမှာပဲအလားတူတိုက်ခတ်မှုမျိုးကိုကရာကုတ်မြို့ကရဲစခန်းတခုမှဖြစ်ခဲ့ပြီးရဲ6ဦးသေဆုံးသွားသလို IS အကြမ်းဖက်သမား12ဦးလည်းသေဆုံးသွားပါတယ်။တိုက်ခတ်ခံရချိန်မှာရဲစခန်းတွင်ပောက်ကွဲတံတွေအတော်များများကြားခဲ့ရပြီးအဲ့ဒီနောက်တိတ်မကြခင်အပြန်အလှန်ပစ်ခတ်တံတွေလည်းကြားခဲ့ရတာပါ။ဒ ီလိုပြစ်ခတ်တန်းတွေနဲ့ရဲစခန်းဝင်အတွင်းကမိခိုးလုံးမဲကြီးတွေထွက်လာတာကိုဒေသရင်းရုံသားတစ်ခုမှပြသပါရယ်အသေးခံဘုံခွဲလူ၅ဦးကရဲဌာနချုပ်ကိုဝင်ရောက်တိုက်ခတ်ခဲ့တာဖြစ်ပြီးတိုက်ခတ်သူတွေထဲကတယောက်ကိုအသေးခံဘုံမဖောက်ခွဲနိုင်ခင်မှာပဲရဲအဖွဲ့ကအသေးပြစ်ဒဏ်နိုင်ခဲ့ပါရယ်အခုလိုတိုက်ခတ်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ IS စစ်သွေးကြောအဖွဲ့ကချက်ချင်းပဲပြောပါရယ်ဟိုတယ်တစ်ခုကို IS အကြမ်းဖက်သမား၂ဦးကဆက်ပြီးထိန်းချုပ်ထားခဲ့တဲ့အချိန်မှာပဲအစိုးရအဆောက်အဦတွေကိုစစ်သွေးကြော်တွေတင်ပတ်နိုင်ခဲ့ခြင်းမရှိသလိုအသေးအပြောက်လည်းမရှိဘူးလို့ Krakuk အုပ်ချုပ်ရေးမှူးနမဒင်းခရီမ်ကပြောဆိုရာကိုတော့ Cut ရုပ်တံဌာနရူဒေါကကိုကဖော်ပြပါရတယ်။ဒီတိုက်ခတ်မှုအပြီးနိုင်အတော်ကြာပြီးတဲ့နောက်မှာတော့ Krakuk မြို့အနောက်မြောက်ဘက်ကီလိုမီတာ40အကွာလောက် Diplis မြို့အနီးမှာရှိတဲ့ဆောက်လုပ်ဆဲစွမ်းအင်စက်ရုံတစ်ခုကိုအသေးခံဘုံခွဲသူ၃ဦးတိုက်ခတ်တာကြောင့်လူဆက်တယောက်သေဆုံးသွားတဲ့အကြောင်းပြည်သက်သတင်း Agency ကဖော်ပြပါရတယ်။ဒီတိုက်ခတ်မှုအတွက်တော့ဘသူကမှသူတို့ချက်အဖြစ်ပြောဆိုတာမရှိသေးပါဘူ
းစီးရီးယားနိုင်ငံအလက်ပိုမြို့မှာတိုက်ပွဲတွေတိုက်နေတဲ့အဖွဲ့တွေစီကနေလုံခြုံရေးမပေးနိုင်တဲ့အတွက်အလက်ပိုမြို့အရှိတ်ချမ်းမှာကုလသမဂ္ဂကကျန်းမာရေးစောင့်ရှောက်မှုအကူအညီတွေပေးဖို့လုပ်နေတာတွေကိုရွှေ့ဆိုင်းလိုက်ပါတယ်တစ်ချိန်တည်းမှာပဲဒီစီးရီးယားနိုင်ငံအလက်ပိုမြို့ကိုတိုက်ခိုက်နေတာနဲ့ပတ်သက်ပြီးတော့စီးရီးယားနဲ့ရုရှားစစ်ရေးတွေကိုနိုင်ငံတကာအတိုင်းအဝန်းကဖိအားတွေထပ်ထိုးလိုက်ပါတယ်စီးရီးယားနိုင်ငံအလက်ပိုမြို့အရှိတ်ချမ်းကိုဘုံကျဲတိုက်ခိုက်နေတာတွေကိုအဆုံးသတ်ပြီးတော့ကယ်ဆယ်ရေးအဖွဲ့တွေမြို့တွေကိုပိတ်ဝင်ပြီးပိတ်မိနေတဲ့ရဲသားတွေမြို့တွေကနေပြန်ထွက်လို့ရအောင်ခွင့်ပြုဖို့စီးရီးယားနဲ့သူရဲ့မဟာမိတ်ဖြစ်တဲ့ရုရှားနိုင်ငံကိုနိုင်ငံတကာအတိုင်းအဝန်းကကြာသပတေးနေ့မှာဖိအားတွေထပ်တိုးလိုက်တာပါနိုင်ငံပေါင်း80ရဲ့ထောက်ခံမှုနဲ့ကနေဒါနိုင်ငံကခေါ်ယူခဲ့တဲ့ကုလသမဂ္ဂအထွေထွေညီလာခံရဲ့လက်သဘောအစည်းအဝေးအတွင်းလုံခြုံရေးကောင်စီမှရှေ့မတိုးနောက်မဆုတ်ဖြစ်ပြီးတော့နိုင်ငံကငြိမ်းချမ်းရေးနဲ့လုံခြုံရေးကိုဆက်မထိန်နိုင်ဘူးဆိုရင်အထွေထွေညီလာခံအနေနဲ့အရေးပေါ်အထူးစီဝေးကျင်းပနိုင်တဲ့လုပ်ငန်းစဉ်ကိုအသုံးပြုသွားဖို့အတွက်အဖွဲ့ဝင်နိုင်ငံအများပြားကတိုက်တွန်းခဲ့ကြပါတယ်။စီးရီးယားနိုင်ငံအဖြစ်ဆိုးကြီးကိုကျွန်တော်တို့အဆုံးမသတ်နိုင်ခဲ့တာနဲ့ပတ်သက်ပြီးတော့စိုးရိမ်နေကြတဲ့ကမ္ဘာတဝန်းကပြည်သူလူထုတွေအားလုံးကိုကျွန်တော်တို့အနေနဲ့အမခံမှာဖြစ်တယ်လို့ကနေဒါနိုင်ငံသားရဲ့ဝန်ကြီးစတဖန်ဒီယွန်ကပြောပါတယ်စီးရီးယားပဋိပက္ခအပေါ်မှာဘလို့ကိုင်းတဲ့ဖြစ်ရှင်းလဲဆိုတာနဲ့ပတ်သက်ပြီးတော့လုံခြုံရေးကောင်စီမှသဘောထားကွဲလွဲနေခဲ့တာဟာငါးနဲ့ကြော်သွားခဲ့ပြီဖြစ်ပါတယ်စီးရီးယားမှာအပြစ်ရက်ပြီးတော့အလက်ပိုမျိုးအရှိတ်ချမ်းမှာစစ်လေရင်တွေမပြန်တမ်းဖို့ဥရောပသမဂ္ဂကဆုံးဖြတ်ချက်ကိုရုရှားကလက်မခံဘဲလုံခြုံရေးကောင်စီမှဗီတိုသုံးပယ်ချခဲ့ပြီးတော့အခုနောက်ဆုံးအနေနဲ့အောက်တိုဘာ10ရက်နေ့က၅ချိန်မြောက်ဖြစ်နေပယ်ချခဲ့ပါတယ်ခင်ဗျာ
အမေရိကန်အတန်ညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီလိုအညမပိုင်းကနေတောက်ချာနေညဘက်တရင်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အမေရိကန်စန့်ကျင်ရဲ့မချက်စကားတွေကိုဖိလစ်ပိုင်သမ္မတသစ်ရိုဒရီဂိုဒူတာဒေလက်တလောပြောဆိုခဲ့ပေမဲ့အမေရိကန်ရဲ့စစ်ဘက်အကူအညီတွေကိုဖိလစ်ပိုင်ပြည်သူတွေတခဲနဲ့ဆက်ပြီးထောက်ခံနေကြသလိုနယ်မြေပိုင်ဆိုင်မှုအငြင်းပွားနေတဲ့တောင်တရုတ်ပင်လယ်အရေးနဲ့ပတ်သက်လို့တရုတ်နဲ့မဟာမိတ်ဖွဲ့ဖို့သမ္မတဒူတာဒေရဲ့တင်ပြချက်အပေါ်စိုးရိမ်မှုတချို့ရှိနေတာကိုတဘောရာကောက်ယူမှုတွေကဖော်ပြပါတယ်။စီးပွားရေးကြဆင်းလာနေတဲ့ဖိလစ်ပိုင်နိုင်ငံအတွက်တရုတ်စီကစီးပွားရေးအကူအညီတွေရရေးဆွေးနွေးဖို့ဒီသတင်းပတ်အတွင်းတရုတ်နိုင်ငံကိုမစ္စတာဒူတာဒေအလက်ပါရောက်ရှိနေတာပါ။အမေရိကန်ပြည်ထောင်စုနဲ့စီးရေးပူးပေါင်းဆောင်ရွက်မှုရောစီးပွားရေးဆက်ဆံမှုမဟာမိတ်အဖြစ်ကပါခွဲထွက်လို့ရောဆိုပြီးသမ္မတဒူတာဒေကကြာတာပတင်းနေ့မှာပြောပါရယ်ဖိလစ်ပိုင်နိုင်ငံတွင်ဥပဒေမဲ့တပ်ဖြတ်ပြီးမွေးရစေဝါနေနေရေးလုပ်ငန်းတွေအပေါ်အမေရိကန်ပြည်ထောင်စုရဲ့ဝေဖန်မှုတွေထွက်ပေါ်လာပြီးတဲ့နောက်သမ္မတဒူတာဒေရဲ့အခုလိုပြောဆိုမှုတွေထွက်ပေါ်လာတာပါဒီပြောဆိုချက်ကိုစီးပွားရေးလုပ်ငန်းရှင်အတိုင်းဝိုင်းနဲ့တရုတ်အစိုးရတာဝန်ရှိသူတွေကလိုက်လိုက်လဲလဲကြိုးဆိုခဲ့ပါရယ်မစ္စတာဒူတာဒေကိုတရုတ်သမ္မတရှိကဥပဒေပြုလွှတ်တော်ခန်းမရှိမှာစစ်ကုံမျိုးတပ်ဖွဲ့နဲ့ကြာတာပတင်းနေ့ကကြိုးဆိုခဲ့ပါရယ်အငင်းပွားနေတဲ့တောင်တရုတ်ပင်လယ်အရင်းနဲ့ပတ်သက်လို့တရုတ်တို့ဘက်ကစတင်ပြောဆိုတာမျိုးမရှိရင်သူ့ဘက်ကလည်းဒီအကြောင်းပြောမှာမဟုတ်ပဲတဟာအင်ရှင်နိုင်ငံကိုအယူအသေးပြုတဲ့သဘောဖြစ်တယ်လို့ခီးစင်မစတင်ခင်မစ္စတာဒူတာဒေကပြောပါရယ်
တောင်ကိုရီးယားနိုင်ငံမှာအမေရိကန်ရဲ့ဒုံးလက်နဲ့ကာကွယ်ရေးစနစ်တပ်ဆင်ဖို့စီစဉ်ထားတာကိုတောင်ကိုရီးယားလူမှုအသိုင်းအဝိုင်းကကန့်ကွက်ဆန္ဒပြလိုက်ပါတယ်။တောင်ကိုရီးယားအစိုးရကပြီးခဲ့တဲ့လတုန်းကဆိုးမျိုးတောင်ပံပိုင်း150လောက်မှာရှိတဲ့ဆုံဂျူးခရိုင်ရဲ့ပုဂ္ဂလိကပိုင်ကောက်ကွင်းနေရာမှာအမေရိကန်ရဲ့ဝင်ဟင်ပစ်ဒုံးလက်နဲ့ကာကွယ်ရေးစနစ်တပ်ကိုထားဖို့ရွေးချယ်ခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့ပယ်ထိန်ဒုံးကြီးကိုကာကွယ်နိုင်ဖို့ရည်ရွယ်ပြီးတော့လှုပ်ဆောင်ခဲ့တာဖြစ်ပြီးကိုရီးယားကျွန်းဆက်ကိုရှင်းနေမှာစတင်ပို့ဆောင်သွားမယ်လို့ခန့်မှန်းရပါတယ်။ဒါပေမဲ့အဲ့ဒီနေရာတဝိုင်းမှာနေထိုင်ကြတဲ့သူတွေကတော့အမေရိကန်ရဲ့ဒုံးလက်နဲ့ကာကွယ်စနစ်ကိုသူတို့အနေနဲ့ဘယ်တော့မှလက်ခံမှာမဟုတ်ဘူးလို့ပြောပါတယ်။ဒီဒုံးကြီးတွေကိုတယ်လာရင်အဲ့ဒီဒုံးကြီးတွေကိုလမ်းပေါ်ထွက်ပြီးတားဆီးသွားအောင်မှာဖြစ်တယ်လို့လည်းအသက်59နှစ်အရွယ်ဖျဲသီးတောင်သူအီဂျောင်ဟီကပြောပါတယ်။အဲ့ဒီဒုံးလက်နဲ့ကာကွယ်စနစ်ထားရှိမဲ့နေရာတဝိုင်းကလူလူကျမ်းမာရေးကိုကာကွယ်ဖို့အတွက်လှုပ်ရှားရှိတာတွေလှုပ်ထားပြီးဖြစ်တယ်လို့လည်းဆိုးမျိုးမှရှိတဲ့အမေရိကန်စစ်တပ်ပြောခွင့်ရကပြောပါတယ်။ ဒီဟာနဲ့အလားတူတဲ့ရေဒါတွေကိုနိုင်ငံတော်မှာထားရှိပြီးသားဖြစ်တယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကပြောပေမဲ့စုံကျူးဒေသခံတွေကတော့စိုးရိမ်မှုတွေရှိနေတော့မဲ့ဖြစ်ပြီးတော့တဲအောင်ကြီးတွေကြောင့်ကောက်ပဲတိနဲ့နေပျက်စီးကုန်ပါလဲစိုးရိမ်နေကြပါတယ်ခင်ဗျာ
Venezuela နိုင်ငံမှာသမရနီကိုလတ်မာရူဒိုကိုဖျောက်ချဖို့အတွက်အတိုက်အခံတွေဖက်ကလူလူဆန္ဒခံယူပွဲလုပ်ဖို့ကြိုးပမ်းနေတာကို Venezuela အာဏာပိုင်တွေကပယ်ဖျက်လိုက်ပါတယ်လူလူဆန္ဒခံယူပွဲလုပ်ဖို့အတိုက်အခံတွေကတနည်းလောက်နေပါကြိုးပမ်းခဲ့ပြီးနောက်ဂျာရာဘရင်းနေကအခုလိုလှုပ်လိုက်တာပါအတိုက်အခံတွေကသမရမာဒူရိုကိုဖျောက်ချဖို့အတွက်လက်မှတ်တွေကောက်ခံတဲ့နေရာမှာမမှန်မကန်လှုပ်တာတွေရှိတယ်ဆိုပြီးတော့အာဏာပိုင်တွေကစစ်ဆွတ်ဆွဲပြောဆိုလိုက်ပါတယ်အတိုက်အခံတွေအနေနဲ့လူလူဆန္ဒခံယူပွဲလုပ်ဖို့အတွက်တောင်းဆိုပိုင်ခွင့်ရှိပါတယ်ဒါပေမဲ့သူတို့အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့တခြားဥပဒေနဲ့အညီလုပ်ဖို့လဲလိုရဲလို့ PSUV ပါတီကဗင်နီဇွဲလာလွှတ်တော်အမတ်တဦးကပြောပါရယ်လူလူဆန္ဒခံယူပွဲလုပ်ဖို့ထောက်ခံသူတွေဖက်ကအခုလိုတရားဝင်ကြေညာလိုက်တဲ့အပေါ်မယုံနိုင်လောက်အောင်ဖြစ်ခဲ့ကြပြီးဒါဟာဖွဲ့စည်းပုံနဲ့မကိုက်ညီဘူးလို့ပြောပါရယ်တမရမာဒူရိုရှေ့လေဗန်ခီးစဉ်အတွက်ထွက်ခွာပြီးနိုင်ပိုင်းအတွင်းမှာပဲဒီအမိန့်ကိုထုတ်ပြန်လိုက်တာဖြစ်ပါရယ်
အမေရိကန်ပြည်ထောင်စုမှာမွေးခဲ့တဲ့ပန်ဒါဝဝလေးဘောင်ဘောင်ကိုသူ့ရဲ့အမျိုးအနွယ်တွေရှိရာတရုတ်နိုင်ငံကိုရှင်းနှစ်စောပိုင်းကျရင်ပြန်ပို့တော့မှာပါဘောင်ဘောင်ရဲ့မိဘနှစ်ပါးဖြစ်တဲ့မေရှန်းနဲ့ချန်ရှန်းတို့ကိုအမေရိကန်ပြည်ထောင်စုကတရုတ်နိုင်ငံစီကနေခဏငားရမ်းထားတာပါဒီလိုငားရမ်းတဲ့သဘောတူညီချက်ထဲမှာအမေရိကန်တရိတ်ဆန်ယုံတွေထဲမှာမွေးတဲ့ပန်ဒါဝဝန်တွေကိုအသက်၄နှစ်မပြည့်ခင်မှာတရုတ်နိုင်ငံကိုပြန်ပို့ရမယ်လို့သဘောတူထားတာဖြစ်ပါတယ်ဒါကြောင့်ဘောင်ဘောင်ရဲ့အကိုတိုင်ရှန်းကို2010ခုနှစ်ကတရုတ်နိုင်ငံကိုပြန်ပို့ပေးခဲ့ပြီးဖြစ်သလိုအခုဘောင်ဘောင်ရဲ့အလက်ရောက်လာတော့မှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုတောင်ပိုင်းအတ္လန္တာမြို့ကတရိတ်ဆန်ယုံထဲမှာမွေးခဲ့တဲ့အသက်၃နှစ်ရှိဖြစ်တဲ့ပန်ဒါအမွာနှကောင်ကိုလည်းရှေ့လ၃ရက်နှစ်ကြာရင်တရုတ်နိုင်ငံကိုပြန်ပို့မယ်အကြောင်းအဲ့ဒီတရိတ်ဆန်ယုံကပြောပါတယ်ခင်ဗျာ
2016ခုနှစ်အောက်တိုဘာလ27ရက်တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုနားလောင်တဲ့ကိုရန်နိုင်တို့ကြီးညာပေးသွားတာပါအခုကစပြီးသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးသွားမှာပါအရင်ဆုံးတော့ငင်းချမ်းရေးဆွေးနွေးပွဲရက်လက်ဘယ်လိုရှိသလဲကြည့်ကြရအောင်ပါရှင်မြန်မာဆိုရနဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေကြား၄ရက်ကြာတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲမှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေလှုပ်သွားဖို့အားလုံးကသဘောတူခဲ့ကြတယ်လို့ဆိုပါတယ် NCA လို့ခေါ်တဲ့တနိုင်ငံလုံးအပြည့်အဝစာချုပ်လက်မှတ်မထိုးရသေးတဲ့တိုင်းသာတပ်ဖွဲ့တွေအနေနဲ့အခုလိုအမျိုးသားအဆင့်ဆွေးနွေးပွဲတွေဆက်ဆာခြင်းမှာပါဝင်ဖို့မတိကျသေးပေမဲ့မျှော်လင့်ချက်တော့ထားရှိကြတယ်လို့လည်းဆိုပါတယ်မြန်မာဆိုရငြိမ်းချမ်းရေးဒီ NCA လက်မှတ်မထိုးထားသေးတဲ့တိုင်းရင်းသားအဖွဲ့ CT ခေါင်းဆောင်ဖဒိုကွယ်ထူးဝင်းနဲ့မြမအစိုးရငြိမ်းချမ်းရေးကော်မရှင်အဖွဲ့ဝင်ဦးလှမောင်ရွှေတို့ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ဒီပတ်အင်ကာနေ့ကစခဲ့ပြီးဒီနေ့တောက်ကြနေ့မှာပြီးဆုံးခဲ့တဲ့နိုင်ငံရေးဆွေးနွေးပွဲဆိုင်ရာမူပေါင်းပြန်လည်သုံးသပ်ခြင်းအစည်းအဝေးမှာအမျိုးသားရေးအဆင့်နိုင်ငံရေးဆွေးနွေးပွဲတွေလုပ်ဖို့လုပ်ငန်းလက်ညှိုးအသေးစိတ်တွေကိုသဘောတူနိုင်ခဲ့တယ်လို့ CT လို့ထုတ်ောက်ခေါ်တဲ့ NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေရဲ့ငြိမ်းချမ်းရေးဖြစ်စဉ်လုပ်ငန်းအဖွဲ့ကောင်ဆောင်ဖရိုကွယ်ထူးကပြောလိုက်ပါတယ
်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲဆိုင်ရာလုပ်ငန်းလမ်းညွှန်နောက်အမျိုးသားအဆင့်မှာဆွေးနွေးမဲ့လူမျိုးလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးမှုရဲ့လုပ်ငန်းလမ်းညွှန်အကြောင်းအရာလိုက်ဒေသလိုက်လုပ်ငန်းလမ်းညွှန်နောက်တစ်ခုကဒီလုပ်ငန်းကော်မတီပေါ့လေအမျိုးသားအဆင့်နိုင်ငံရေးတူတူဆွေးနွေးမှုကိုကြီးကြပ်မဲ့လမ်းညွှန်မဲ့လုပ်ငန်းကော်မတီရဲ့လုပ်ငန်းလမ်းညွှန်ကိုပြန်ပြီးတော့သုံးသပ်တယ်နောက်တိုင်းနေပြည်နယ်ဒေသလိုက်ဖွဲ့စည်းမဲ့မြန်မာစစ်နယ်ငယ်ရှင်နေဘကြီးကြေးရေးကော်မတီဆိုတဲ့လုပ်ငန်းလမ်းညွှန်ကိုကျွန်တော်တန်းတယ်။နောက်ဆုံးတစ်ခုကတော့ဒီလိုဆိုငြိမ်းချမ်းရေးရှင်နေဘကကော်မတီရဲ့စုဖွဲ့မှုလုပ်ငန်းလမ်းညွှန်ကိုကျွန်တော်ပြန်တန်းတယ်။
ကရင်အမျိုးသားစီယုံ KNU ရဲ့အထွေထွေအတွင်မှုလည်းဖြစ် UPDGC လို့ခေါ်တဲ့ပြည်တော်စုငြိမ်းချမ်းရေးဆွေးနွေးရေးပူးတွဲကော်မတီဒီဥက္ကဋ္ဌတူလည်းဖြစ်တဲ့ဖရိုခွဲတုခဒီစီဝေးမှာအရေးပါတာကတော့ NCA လက်မှတ်မထိုးနိုင်တဲ့အဖွဲ့တွေအတွက်ငြိမ်းချမ်းရေးလုပ်ငန်းစဉ်ဆိုင်ရာစုဖွဲ့မှုတွေကိုပုံပုံနားလည်စေပြီးရင်းနှီးပွင့်လင်းမှုပိုရလာစေတာဖြစ်တယ်လို့ဆိုလိုက်ပါတယ
်။သူတို့လည်းကျွန်တော်တို့အခုဆောင်ရွက်နေတဲ့နိုင်ငံရေးတွေ့ဆုံဆွေးနွေးမှုရဲ့ဟိုကလုပ်ငန်းစီစဉ်မှလည်းသူတို့ပုံပုံသိရှိလာတာပေါ့။အခုနိုင်ငံရေးဆွေးနွေးပွဲဆိုတာကျွန်တော်တို့ကတောင်းဆိုတယ်။သို့တော်လည်းပဲနိုင်ငံအေးချဖို့အတွက်နိုင်ငံနောက်ပြန်လည်တည်ဆောက်ဆိုတဲ့လုပ်တဲ့နေရာမှာပထမဆုံးနိုင်ငံရေးဆွေးနွေးပွဲကိုစတင်နိုင်ဖို့အတွက်နိုင်ငံတွေ့ဆုံမှုပေါင်းတွေရေးဆွဲတာတို့နိုင်ငံမူပေါင်းနိုင်ငံတို့ဆွေးနွေးမှုကိုကြီးကြပ်ဖို့စနစ်တကျဖြစ်ဖို့တက်ကဒီလိုအပ်တဲ့စုဖွဲ့တွေဖွဲ့စည်းသူတို့လည်းသိလာတာပေါ့ကျွန်တော်ဆောင်ရွက်မှုနောက်တစ်ခုကတော့ကျွန်တော်ဒီလုပ်ငန်းတွေကလည်းကျွန်တော်တို့နှစ်ဖက်စလုံးပေါ့လေနှစ်ဖက်စလုံးမကောက်နိုင်ငံရေးပါတီတွေကကျွန်တော်တိုင်းသားနဲ့နိုင်ငံရေးဖွဲ့စည်းတွေကနိုင်ငံဆွေးအဖွဲ့ ဒါအတိဆန်းလို့ဆိုတော့ကျွန်တော်တို့ဆွေးနွေးအဖြစ်ရှာဖြစ်တင်တယ်ကျွန်တော်တို့ပုံမှန်ဆွေးနွေးရင်းနှီးဆွေးနွေးတော့တို့လည်းပုံမှန်နားလည်လာတယ်လို့ကျွန်တော်အဲ့လိုပဲဟိုသာပေါ်လေခံစားမိတယ
်မြမအစိုးရရဲ့ငင်းချင်းကော်မရှင်အကြံပေးအဖွဲ့ဝင်တူဖြစ်တဲ့ဦးလာမော်ရွှေကလည်းဒီတစ်ခေါက်ဆွေးနွေးပွဲမှာအားလုံးသဘောတူညီမှုရခဲ့တာကအရေးပါတယ်လို့ဆိုလိုက်ပါတယ
်ဒီနိုင်ငံရေးပါတီအားလုံးကရောအစိုးရလွတ်တော်တမရဝါရောအမတ်ထူရတဲ့ CDO ပေါ့နော်နောက်သူကအမတ်မထူရသေးတဲ့ UNSD PN ရောတော့ဒီမျိုးသားဆက်နိုင်ငံရေးဆွေးနွေးတွေတွားဖို့ဆိုတာအားလုံးကလည်းသဘောတူတယ်အားလုံးကလည်းတော့ဆရာထက်တန်တော့ဝိုင်းပြီးတော့ဆွေးနွေးကြတယ်ပေါ့ဗျာအားဆိုင်ပြီးတော့ထက်ဝင်ကြတယ်ဆိုတဲ့သဘောကတော့တော်တော်လေးကောင်းတယ်လို့ကျွန်တော်ထင်တော့ပါတယ
်ဒီနေရာမှာ NCA အပြည့်ရရေးလက်မှတ်မထိုးရသေးတဲ့ဒိုင်းနာအဖွဲ့တွေအနေနဲ့ဒီအမျိုးသားဆင့်နိုင်ငံရေးဆွေးနွေးပွဲတွေစကြိမ်မှာပါဝင်လာနိုင်မဲ့အနေအထားကတော့မတိကျသေးပေမဲ့အခုစုဖွဲ့မှုလုပ်ငန်းတွေလုပ်ဖို့အတွက်အချိန်ယူရမှာမို့မျှော်လင့်ချက်တော့ရှိသေးတယ်လို့ပရိုကွယ်ဒုကဆိုပါတယ
်အမျိုးသားဆင့်နိုင်ငံရေးဆွေးနွေးပွဲကိုစတင်ဖို့အတွက်ကဒီလိုအပ်တဲ့ပြင်ဆင်မှုတွေခုနကပြောတဲ့အတွင်းမှုအဖွဲ့တို့လုံငန်းကော်မတီတို့ကြီးကြပ်ရေးကော်မတီတို့ပစီပြီးမှသာဆက်နေနိုင်မှာဖြစ်နေဒီကြားထဲမှာလည်းဒီ PN ကလည်းအစိုးရနဲ့လာမယ်ခုနှစ်ရှစ်နှစ်မှာလည်းထားရှိရကိုရပေါ့လေလာမယ်လိုက်မှာထပ်ပြီးတွေ့မယ်ဆိုလို့ရှိရင်တော့အဲ့ဒီမှာအချိန်မှာတို့ညှိနှိုင်းမှာပြီးဆုံးသွားလို့ရှိရင်တော့လက်မရေးထိုးနိုင်တဲ့အနေဓာတ်တစ်ခုဖြစ်သွားမှာပေါ့နော
်ဘရိုကွယ်ထူးကဆက်ပြီး NCA မထိုးရသေးတဲ့အဖွဲ့တွေအနေနဲ့NCA ထိုးဖို့ရည်ရွယ်ချက်ကရှိထားပြီးသားဖြစ်တယ်။အဲ့ဒါအတွက်လိုအပ်တာတွေကိုလည်းတောင်းဆိုထားတာမို့ဒါတွေကိုဆွေးနွေးသဘောတူပြီးရင်တစ်ချိန်မှာသူတို့လက်မှတ်ထိုးနိုင်ပါတယ်လို့ဆိုလိုက်ပါတယ်။ဒီပေါ်ဦးလောက်မောင်ရွှေကလည်းအလားတူမျှော်လင့်ထားပါတယ
်။အခုပြင်ဆင်နေတဲ့မြို့သားဆက်နိုင်ငံရေးဆွေးနွေးပွဲတွေကတော့ဒီအောက်တိုဘာ28 29 UBDJC မှာကျွန်တော်တို့အတည်ပြုပေးနိုင်ရင်တော့အဲ့ဒီနောက်ပိုင်းမှာတော့ဆောင်ရွက်လို့ရတဲ့အတွက်နိုဝင်ဘာလကုန်သို့မဟုတ်ပေါ့လေ။အဲ့ဒီဝင်ကြတော့မှာတော့ဒါဆောင်ရွက်လို့ရပါလိမ့်မယ်ဗျ
တကယ်တော့မကြာခင်ဖြစ်လာနိုင်တဲ့ဒီအမျိုးသားဆင့်နိုင်ငံရေးဆွေးနွေးပွဲတွေရဲ့အရေးပါမှုကတော့အရင်အစိုးရမှမလုပ်နိုင်ခဲ့ပဲအခုအစိုးရလက်ထက်မှာနိုင်ငံတော်အဆင့်တွေမဟုတ်ပဲဒေသအဆင့်တွေမှာလည်းအထက်ကိုတင်ပြနိုင်ဖို့ပြင်ဆင်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ကိုဝင်းမင်းမင်းမြန်တင်ပြခဲ့တာပါရှင်အခုတော့ပြည်တွင်းစစ်ရစဲရေးစန္ဒဖုတ်ထုတ်ခဲ့ကြတဲ့ဘက်ကိုအလှည့်ပေးပါရစေပြည်တွင်းစစ်ကြောင့်ဒေသခံပြည်သူတွေအသက်အိုးအိမ်ဆုံးရှုံးခဲ့ရတယ်လို့စစ်ဘေးဒုက္ခသည်အဖြစ်တင်ဆောင်နေကြရတာကြောင့်မြန်မာနိုင်ငံအတွင်းဖြစ်ပွားနေတဲ့စစ်ပွဲတွေအများရပ်တန့်ပေးဖို့ထောင်နဲ့ချီတဲ့တိုင်းရင်းသားပေါင်းစုံဒေသခံပြည်သူတွေကကွတ်ခိုင်မြို့မှာဒီကနေ့မနက်ပိုင်းကစန္ဒဖော်ထုတ်တောင်းဆိုခဲ့ကြပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကပြောပြပေးမှာပါရှင
်မြန်မာတပ်မတော်နဲ့တိုင်းသားလက်နက်ကင်တွေကြားဖြစ်ပွားနေတဲ့စစ်ပွဲတွေရပ်တန့်ကြဖို့ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခတ်မြို့မှာဒီကနေ့မနက်ပိုင်းကမြို့တွင်းစီတန်းလှည့်လှည့်ဆန္ဒထုတ်ဖော်ခဲ့ကြတာဖြစ်ပါတယ
်
ကုတ်ခတ်မြို့နယ်တိုင်းသားယဉ်ကျေးမှုပေါင်းစုံဆန္ဒထုတ်ဖော်ပွဲကိုမနက်9နာရီကနေနေ့လယ်12နာရီအထိကုတ်ခတ်မြို့ကြောက်တန်ခွင်းကနေအောင်ချမ်းသာစားသောက်ဆိုင်အထိအဲဒီကမှကျောက်တိုင်ခွင်းအထိထောင်ကျော်တဲ့ဒေသခံတိုင်းရင်းသားတွေကခြိတက်လမ်းလျှောက်ဆန္ဒထုတ်ဖော်ခဲ့ကြတာဖြစ်ပါတယ်။စစ်ပွဲတွေကြောင့်အသက်အိုးအိမ်ပျက်စီးဆုံးရှုံးရသလိုစီးပီးဒုက္ခသည်တွေအဖြစ်နေရက်စွန့်ခွာတင်းရှောင်ကြရကြောင်းအမျိုးသမီးကလေးငယ်နဲ့တက်ကြီးရွယ်အိုတွေရဲ့ဘဝလုံခြုံရေးအတွက်ဒေသခံတွေမှာစိုးရိမ်မှုရှိနေတာကြောင့်စစ်ပွဲတွေရပ်တန့်ပေးဖို့တောင်းဆိုရတာဖြစ်ကြောင်းဒီဆန္ဒထုတ်ဖော်ပွဲကိုဦးဆောင်သူပလောင်တိုင်းရင်းသားဦးထွန်းအောင်က VOA မြန်မာပိုင်းကိုပြောပါတယ်
ကျွန်တော်တို့ဒေတာမှာဒီလိုဖြစ်ဖြစ်ကျွန်တော်တို့တိုင်းရင်းသားတွေဒုက္ခရောက်တဲ့အကြောင်းပေါ့ဖြစ်ဖြစ်ကျွန်တော်အိုးအိမ်လုံးချုံရေးကျွန်တော်စီးပွားလုံးချုံရေးနောက်ပြီးတော့မှကျွန်တော်တို့ကအဲ့မှာမနေနိုင်ဘူးဆိုကျွန်တော်စစ်ပေးဒုက္ခတွေစိတ်ရှောင်တယ်ဖြစ်လာမှာအဲ့တော့စစ်ပေးဒုက္ခတွေဖြစ်လာပြီးဟေးဆိုကျွန်တော်တို့တိုင်းရင်းသားတွေဘဝကျွန်တော်ဘဝရေမှန်းချက်ကိုပျောက်သွားသလိုဖြစ်နေတာလေအဲ့ဒီဒီလိုဖြစ်တဲ့အံကိုကျွန်တော်တို့ဒေတာကခါးသီးခံရပါတယ်နောက်ဆက်လို့ကိုစစ်ပွဲမဖြစ်ပဲနဲ့နိုင်ငံရေးစပွဲပိုင်းပေါ်မှာထိုင်ပြီးတော့ဆွေးနွေးတဲ့နေ့ကိုကျွန်တော်ကလိုချင်နေတာအာဆန္ဒပေါ်ထုတ်တဲ့ကျွန်တော်တိုင်းဒေသခံတိုင်းသားတွေပေါ့2000လောက်တော့ရှိပါတယ
်ဒီရပိုင်းတွင်ကချင်ဒေသမှာ KIA တပ်တွေနဲ့မြမတပ်မတော်တို့စစ်ရေးတင်းမာနေကြသလိုဒီကနေ့မှဆိုရင်လဲရှမ်းပြည်ကြောင်မဲဒေသမှာ TNL တအောင်းပလောင်တပ်တွေနဲ့အစိုးရတပ်တွေတိုက်ပွဲဖြစ်ပွားနေပါတယ်ဒီလိုပြည်တွင်းစစ်ကြောင့်ကလင်းငယ်တွေရဲ့ပညာရေးကိုထိခိုက်စေပြီးငင်းညမ်းစွာပညာသင်ကြားနိုင်ရည်နဲ့စေဘေးဒုက္ခသည်တွေကိုရိတ်ကဖြတ်တောက်မှုကနေရပ်တန့်ဖို့တောင်းဆိုခဲ့ကြတာပါဆန္ဒပြပွဲမှာပါဝင်သူတူဦးဖြစ်တဲ့ ဆိုင်းလန်းဝိုင်းကသူ့အမြင်ကိုပြောပါတယ်
ကိုကအများဆုံးဖြစ်တာတော့ဒီရွာတွေအားလုံးကပျက်စီးကြတာများတယ်ပြီးတော့ဒီကလေးတွေတွေပညာရေးပေါ့နော်တောင်းရတယ်ပျက်စီးကြတယ်အားလုံးကဟိုဘာနေရာအတွက်လည်းအခက်ခဲကြီးကြတယ်အခုဆိုဒုက္ခတွေလည်းအများကြီးပေါ့ဒီဒီတွေလည်းအရင်ဒုက္ခရောက်တယ်ပေါ့အများကြီးတော့အိုးအိမ်ဆုံးခေါ်ပြီးပြေးလာတဲ့အခက်ခဲအများဆုံးပဲဗျအတိအကတော့ဒီစစ်ပွဲကြောင့်ဒီလိုအခက်ခဲကြီးဖြစ်လာတယ်ပေါ့နော်အဲတော့စစ်ပွဲအားလုံးရပ်တန့်ပြီးဖြစ်ရှင်တယ်ပေါ့
NLD အစိုးရကလည်းပြည်တွင်းစစ်ရဆဲနိုင်ရေးအတွက်အပြည့်အညဉ့်ဉဏ်ရေးဖြစ်စဉ်ကိုဆက်လက်စူးစမ်းအကောင်အထည်ဖော်နေပေမဲ့လက်တွေ့မှာတိုင်းသားဒေသအတွင်းစစ်ပွဲတွေဆက်ရှိနေတာကြောင့်ဒီစစ်ပွဲတွေအ мян ရက်တန့်ပေးဖို့လိုလားကြောင်းဦးထွန်းအောင်ကပြောပါတယ်
။အာဝန်ရှိတဲ့အစိုးရလူကြီးတွေတော့လုပ်နေပါတယ်၊ဆွေးနွေးနေပါတယ်၊ဆွေးနွေးနေပါတယ်ဒါပေမဲ့ဒီအောက်မှာတော့သူတို့ဆွေးနွေးတဲ့ကာလကိုကျွန်တော်တို့ဒီမှာတိုက်ပွဲဖြစ်နေတာလေ။အားရတွေကိုဖြစ်နိုင်ရင်အ мян ဆုံးဒီလိုသိမဖြစ်အောင်လုပ်ပေးစီစဉ်ပါတယ
်။ကုကံမျိုးတိုင်းသားပေါင်းစုံဆန္ဒထုတ်ဖော်ပွဲကနေကျညာချက်တစ်ဆောင်ထုတ်ပြန်ခဲ့ပြီးပြည်တွင်းစစ်ဖြစ်ပွားအောင်ဖန်တီးတဲ့လူပုတ်ကိုအဖွဲ့အစည်းအလုံးရဲ့လုပ်ရက်တွေကိုပြင်းထန်စွာရှုတ်ချကြောင်းအကြမ်းဖက်မှုမှန်သမျှကိုလည်းရှုတ်ချကြောင်းသဘောထားထုတ်ပြန်ခဲ့တာတွေ့ရပါတယ်ဒီကနေ့မနေ့ပိုင်းတုန်းကလည်းကချင်ပြည်နယ်မိုးမောင်းမြို့မှာရာကြောတဲ့ဒေသခံတွေကစစ်ပွဲတွေရပ်ဖို့နဲ့ငញ្ញမ်းရေးလိုလားကြောင်းဆန္ဒထုတ်ပေါ်ခဲ့ကြပါတယ်ခင်ဗျာ
ဒီမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ် DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်
ဒီရဲ့တာကြနေညပိုင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်။ထိုင်းနိုင်ငံမှာအလုပ်လုပ်နေကြတဲ့ရွှေပြောင်းအလုပ်သမားတွေရဲ့အနှိမ်ဆုံးလာခတွေလာမယ့်2019ခုနှစ်ကစလို့တိုးမြင့်ရရှိတော့မှာဖြစ်ပါတယ်။အော်တိုဘာလ19ရက်နေ့ကထိုင်းအလုပ်သမားဝင်ကြီးဌာနမှကျင်းပတဲ့လှုပ်အားကတိုးမြင့်ခြင်းဆိုင်ရာကော်မတီအစည်းအဝေးမှာအတည်ပြုချက်အရအနှိမ်ဆုံးလှုပ်အားကဘတ်300ကနေခရိုင်အလိုက်လှုပ်အားကတချို့တိုးမြင့်ပေးသွားမှာဖြစ်တဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှာကစုံစမ်းတင်ပြထားပါတယ်ရှင်။
ထိုင်းနိုင်ငံတွင်မှာအနှိမ့်ဆုံးတစ်နှစ်လောက်အားဖြင့်ဘတ်ငွေ300သတ်မှတ်ထားရကနေလောက်အားကတွုံးမြင့်ရေးဆိုင်ရာကော်မတီရဲ့အစည်းအဝေးမှာအတည်ပြုချက်အရမကြခင်လာတော့မယ့်နှစ်သစ်မှာလောက်အားကတွေတွုံးမြင့်ရရှိတော့မှာဖြစ်ပါတယ်။ဒါပေမဲ့ထိုင်းလုံသမားသမဂ္ဂအဖွဲ့ချုပ် SERC နဲ့ထိုင်းနိုင်ငံလုံးဆိုင်ရာလုံသမားသမဂ္ဂအသီးသီးအပါအဝင်ထိုင်းအခြေစိုက်ရွှေပြောင်းလုံသမားအခွင့်အရေးကွန်ရက်ကတောင်းဆိုထားတဲ့တနည်းလို့အားကဘန်းငွေ360ရရှိရေးဆိုတဲ့တောင်းဆိုချက်ကိုပယ်ချခဲ့ပြီးအခုလိုမျိုးလုံအားကအနည်းငယ်သာတိုးပေးတာဖြစ်တယ်ဆိုပြီးရွှေပြောင်းလို့သမားအခွင့်အရေးကွန်ရက်ကဥတ္တရဥက္ကဋ္ဌဦးအောင်ကျော်ကပြောပါတယ်
အဲ့တက်တဲ့ခါမှာသူကကျွန်တော်တို့တောင်းဆိုထားတဲ့360ကိုတကင်းကြီးဂျပန်နဲ့ထက်တိုးပြီးတာမျိုးတော့မဟုတ်တော့ဘဲနဲ့သူကဟိုတက်ဆိုင်ရာခရိုင်အသီးသီးကိုကြည့်ပြီးမှ5ဘတ် 10 ဘတ် 30 ဆိုမှသူကသုံးသားတိုးပေးလိုက်တယ်5ဘတ်နဲ့တိုးတဲ့ခရိုင်ပေါင်းတော့စုစုပေါင်း49ခရိုင်တိုးလိုက်ပြီးမှကျက်ဘတ်တိုးလိုက်တဲ့ခင်ဗျာ73ခရိုင်တိုးလိုက်တယ်။ဆယ်ဘတ်တိုးပြီးတဲ့ခင်ဗျာတော့9ခရိုင်ရှိတယ်။အဲ့ထက်မှကျွန်တော်တို့ရှင်းပြောင်းလို့တော့အများဆုံးစုဝေးရှိနေတယ်မှာ10တော့ပါသွားတာပေါ့နော်
။လောအားကတိုးမြင့်တာကိုထိုင်းတနိုင်ငံလုံးမှာ69ခရိုင်သာအကျုံးဝင်မှာဖြစ်ပြီးကျန်တဲ့10ခရိုင်ကတော့ပုံမှန်အတိုင်းပဲတိုးမြင့်တာတွေကိုလုံးမပေးသေးဘူးလို့ဆိုပါတယ်။ဒီနေ့လောအားကအများဆုံးဘတ်ငွေ310ထိတိုးမြင့်ပေးထားတဲ့ခရိုင်တွေကတော့ဘန်ကောက်၊နှကွန်ပထွန်နွန်ထဘူရီပထုံထာနီသမော့ပရာကန်သမော့ဆာခွန်ဖူခဲတို့ဖြစ်ပါတယ်အလုသမားတွေအနေနဲ့အလုလုရလာချင်းအတူတူဒန်းတူရတဲ့နဲ့ဆိုပြီးဥအောင်ကျော်ကတော့ဆိုပါတယ
်အခုတော့ကျွန်တော်တို့ကအလုသမားရဲ့အတူတူအလုလုရှင်အတူတူဖြစ်တဲ့ဆိုတဲ့နိုင်ငံလုံးဓာတ်လူပေးပါလို့တောင်းဆိုလိုက်ပြန်တော့လေဒီတကံတုံးညင်လာတာက300နေမှာဆို5ဘတ်တို့10ဘတ်တို့30တို့ကျိုးပြီးမှလုံးမတူတဲ့ခရိုင်နဲ့ရှစ်ခုရှိနေတဲ့ကြောင့်ဒါနဲ့ပတ်သက်ပြီးမှလည်းကျွန်တော်တို့ကတဆိုင်ရလုသမားတမကတွေနဲ့စုစည်းမှုမျိုးစပေါင်းဆက်ပြီးဆက်လက်ပြီးကျွန်တော်တို့ကဒီအပြင်းကြီးဖြစ်ဖို့တက်လို့ဆောင်ရုံမှဖြစ်ပါတယ်အခုလိုဟိုခွဲပြီးပြလိုက်ရှင်အားဖြင့်ဒီလိုသုံးတက်တာတော့လို့ဟိုကျွန်တော်တို့တမားတွေရဲ့ကွန်ထရိုးလုပ်မှုဆောင်အားနဲ့တိုင်းပြည်ပဏ္ဏငွေအများဆုံးရှာဖွေပေးနိုင်တဲ့ဒေသတွေဦးစားပေးတဲ့ဆိုတဲ့သဘောမျိုးပြောတော့လေအလုပ်လုပ်ရရင်အခုဖြစ်တဲ့လူကြောင့်အားလုံးတိုင်းပြည်ကကျွန်တော်ဆက်ပြီးပြေးကောင်းမှဖြစ်ပါတယ်
လောအကအနေငယ်တိုးပေးမယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့တော့မြန်မာလူသမားတွေကြားမှာထူးထူးခြားခြားဝမ်းသာတာမျိုးတွေတော့သိမရှိသေးပါဘူး။ထိုင်းနိုင်ငံတွင်းမှာတနေ့လောအကအဖြစ်300ပေးဖို့အတွက်ထိုင်းဝန်ကြီးချုပ်ဟောင်းရင်လက်လက်ထက်မှအတည်ပြုခဲ့တာဖြစ်ပါတယ်။လောအကအနေငယ်တိုးမြင့်ပေးပေမဲ့တက္ကရိုင်လိုနယ်စပ်မြို့တွေမှာတော့တနေ့လောအကကို300ပေးတဲ့အလုပ်ရုံတွေကမရှိသလောက်နည်းနေသေးတယ်လို့စိုက်ပျိုးရေးခြံတွေကအလုပ်သမားတွေကတော့တနေ့ကိုဘန်းငွေ80ကနေ150လောက်ထိပဲလောအားကရနေကြတာပါ။ထိုင်းနိုင်ငံတွင်းမှာတရားဝင်ကောတရားမဝင်ပါအလုပ်လုပ်ကြနေကြတဲ့မြန်မာအလုပ်သမား၄သန်းလောက်ရှိမယ်ဆိုပြီးအစိုးရမဟုတ်တဲ့အဖွဲ့တွေကခန့်မှန်းနေကြပါတယ်။လက်ရှိမှာလည်းမြန်မာပြည်တွင်းစီးပွားရေးကျက်တဲလွန်းတဲ့အတွက်ပြည်ပနိုင်ငံတွေကိုထွက်ခွာပြီးအလုပ်လုပ်ကြတဲ့လူကြီးကတော့နေ့စဉ်များလာနေပါတယ်ရှင်။
မအေးအေးမှာစုံစမ်းတင်ပြခဲ့တာပါရှင်မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေဒီမှာပဲရန်နာပါရစေအခု18ရက်သားလို့တော့တဲ့အမေရိကန်သမ္မတရွေးကောက်ပွဲဘက်ကိုအလှည့်ပေးပါမယ်ရှင်လာမယ့်နိုဝင်ဘာလ10ရက်မှာကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာသူအနိုင်ရမှသာဒီရွေးကောက်ပွဲရလဒ်ကိုအတိမတ်ပြုတ်သွားမှာဖြစ်တယ်လို့ Republican သမ္မတလောင်း Donald Trump ကကြာသပတေးနေ့မှာပြောခဲ့ပါတယ်တတိယနဲ့နောက်ဆုံးအချိန်သမ္မတလောင်းစကားစစ်ထိုးပွဲပြီးနောက်တရက်မှာပဲအခုလိုပြောလိုက်တာဖြစ်ပါတယ်အခုကျင်းပမဲ့ရွေးကောက်ပွဲဟာသူ့အတွက်တရားမျှတမှုရှိမှာမဟုတ်ဘူးလို့လည်း Trump ကဆွဲပြောဆိုထားပါတယ် VOA သတင်းတောက်ဂျင်မဲလုံးရဲ့သတင်းပေးပို့ချက်ကိုကိုအောင်အောင်ကပြောပြပေးမှာပါရှင
်တတိယအချိန်စကားစစ်ထိုးပွဲပြီးနောက်တရက်မှာပဲ Republican သမ္မတလောင်း Donald Trump ဟာ Ohio ပြည်နယ်ကမဲဆွယ်စည်းရုံးပွဲအတွင်သူ့ဘော်ထောက်ခံသူတွေကိုအခုလိုပြောပါတယ
် I would like to promise and pledge
ကျွန်တော်ထောက်ခံသူတွေနဲ့အမေရိကန်နိုင်ငံသားတွေအားလုံးကိုကျွန်တော်အခုလိုဂရုပေးချင်ပါတယ်။တမိုင်းဝင်ရေကောက်ပွဲရလဒ်ကိုကျွန်တော်အနေနဲ့လုံးဝလက်ခံသွားမှာပါ။တကယ်လို့ကျွန်တော်နိုင်ရင်ပေါ့ဗျာ
။အမေရိကန်တွေရဲ့အစင်လာတိုင်းရေကောက်ပွဲရလဒ်အရှုံးနိုင်ကို Trump အနေနဲ့လက်ခံမှာလားလို့တတိယကြိမ်စကားစစ်ထိုးပွဲအစီအစဉ်မူ Chris Wallace ကမေးမြန်းခဲ့တာကိုကမ္ဘာတဝန်းသတင်းမီဒီယာတွေမှာအကြေအဝန်ဖော်ပြကြပါတယ်
။ But the loser concedes to the winner.And that the country
ရှုံးတဲ့သူကအနိုင်ရသူကိုအတိမတ်ပြုပြီးတော့နိုင်ငံရှေ့ရေးအတွက်အတူတူကလှုပ်ဆောင်သွားဖို့ပါအစင်လာတိုင်းအတိမတ်ပြုသွားဖို့ပြင်ဆင်မထားဘူးလို့ဆိုလိုတာပါလား
စကားစစ်တိုးပွဲအတွင်းအဲ့ဒီမေကွန်အပေါ် Trump ကရေရရပြန်ပြေမတော်ပါဘူ
း Is that I will
tell you အဲ့ဒီချင်းကြတော့ပြောတာပေါ့ဗျာအခုတော့ခဏစောင့်ကြည့်လိုက်ပါဦ
းဒီမိုကရက်သမ္မတလောင်း Hillary Clinton က
horrifying ဒါဟာတိတ်ကိုအကြီးအကျယ်စိတ်ပျက်စရာဖြစ်တာကြောင့်အခုလိုပြောပြရစီသူ့အတွက်အဆင်မပြေတာတွေတွေ့လာပြီလို့ထင်ဘာကိုမှလက်ဆုပ်လက်ကင်မပြနိုင်ဘဲနဲ့လေသူဟာမတရားသဖြင့်ခံနေရပါပြီလို့ဒေါ်နယ်ကအမြဲတမ်းပြောနေတာလေ
Trump အနေနဲ့ရွေးကောက်ပွဲရလဒ်ကိုအတိမတ်ပြုဖို့ညှင်းဆိုလိုက်တာဟာသူ့ဘော်ထောက်ခံမှုကျဆင်းနေတာပေါ်ဆိုရင်နေကြတဲ့ Republican လွှတ်တော်အမတ်တွေနဲ့ဆက်ဆံရေးပိုဆိုးရွားသွားနိုင်ပါတယ်အခုအခါမှာအဲ့ဒီလွှတ်တော်ကိုယ်စားလှယ်တွေကလည်းသူတို့နေရာတွေလက်လွတ်ဆုံးရှုံးနေတာကြောင့်ပါ Republican နီးပြီးသွားဆိုင်ရာအကြံပေး John Fiery က
Most polls show that about 75 to
Republican 85ကနေ80ရာခိုင်နှုန်းကသာ Donald Trump ကိုအခိုင်အမာထောက်ခံနေကြဆဲဆိုတာကိုသဘောထားစစ်တမ်းတွေကပြသနေစေပါဒီခြေနေမှာသူ့ပေါ်ထောက်ခံမှုကြာဆင်းနေတယ်လို့မျိုးဖြစ်ပြီးအချင်းချင်းကြားသဘောထားကွဲလွဲမှုဖြစ်စေပါတယ်။ဒါ့အပြင်သတင်းမီဒီယာတွေအနေနဲ့ပြစ်မှတ်ထားစောင့်ကြည့်မခံရအောင်နေပြီးမဲဆွဲစည်းရုံးပွဲတွေ PPCC ဆက်လုပ်နေတဲ့ Hillary Clinton အပေါ်ပံ့ပိုးနေတယ်လို့လည်းဖြစ်နေတာပါ
။နိုင်ငံဝန်ကောက်ခံတဲ့စစ်တမ်းတွေအရ Clinton ကို Trump မှာ9ရာခိုင်နှုန်းနဲ့ရှုံးနေတာဖြစ်ပြီးဒါဟာစက်တင်ဘာအနောက်ပိုင်းမှာကျင်းပတဲ့ပထမကြိမ်စကားစစ်တိုးပွဲပြီးသူ့ပေါ်ထောက်ခံမှုကြာဆင်းလာတာလည်းဖြစ်ပါတယ်။စကားစစ်တိုးပွဲအတွင်း Clinton ပေါ်ပြင်းပြင်းထန်ထန်ဝေဖန်မှုတွေကြောင့် Trump ကိုထောက်ခံသူတွေကအားပေးနေပေမဲ့လည်းအဲ့ဒီလိုစိတ်လိုက်မှန်မှပြောဆိုရတဲ့အမှုအကျင့်ဟာအခုအခါမှာအဓိကထောက်ပြကြာဖြစ်လာတယ်လို့နိုင်ငံရေးအကဲခတ် Matt Dolek ကပြောပါတယ်။
The debates do matter.In this election and
in my view ကဘယ်မှာစကားစစ်ထိုးပွဲတွေဟာအဓိကကြတဲ့အခန်းကဏ္ဍမှာပါဝင်ပါတယ်။သမ္မတလောင်းနှစ်ဦးလုံးကိုမကြိုက်ကြတာကြောင့်လဲအထူးသဖြင့်အခြားရွေးကောက်ပွဲတွေထက်ဒီရွေးကောက်ပွဲမှာပိုပြီးအရေးပါပါတယ်။ Donald Trump ရဲ့စိတ်လိုက်မှန်ပါပြောဆိုမှုနဲ့ Hillary Clinton အပေါ်ဘလောက်ယုံကြည်ကြသလဲဆိုတာမေးစရာတွေရှိနေတာပါ။
ရွေးကောက်ပွဲကျင်းပဖို့သတင်းသုံးပတ်လောက်သာလိုတော့တာကြောင့်အခုခါမှာသမ္မတလောင်းတွေဟာအကျိတ်နဲ့မဲဆွယ်စည်းရုံးနေကြပါတယ်တန်နစီပြည်နယ်အပါအဝင်ပြည်နယ်30ကျော်မှာတော့ကြိုတင်မဲပေးမှုတွေစတင်နေပြီဖြစ်ပါတယ်ခင်ဗျာ
ကိုအောင်အောင်ပြောပြခဲ့တာပါရှင် VOA American တန်ရဲ့တောက်ကြနေညာပဲအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေပြီးတော့ပဲဆက်လက်ဖန်ယူနိုင်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းအတံလွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2016ခုနှစ်အောက်တိုဘာလ21ရက်တောက်ကြနေ့ညပိုင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။လိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေည10နာရီထိထုတ်လွှင့်သွားမယ့်အစီအစဉ်တွေထဲမှာတော့အမျိုးသမီးခန္ဓာတခါကမ္ဘာအသင်းငယ်ဆုံးဆက်တွေကိုမော်လီကျူးနဲ့လုပ်ရင်ရတဲ့အကြောင်းတင်ပြထားတဲ့ဓာတုပညာရှင်3ဦးကို2016ခုနှစ်ရဲ့ Nobel ဆုဆိုင်ရာဓာတုဗေဒဆိုင်ရာနိုဘယ်ဆုချီးမြှင့်လိုက်တာနဲ့ပတ်သက်လို့တော့
ဒီမော်လီကျူးကိုသုံးထားတဲ့ဆက်တင်နဲ့ပတ်သက်လို့ရှိရင်တော့သုံးလုံးကဒီထွင်ထားတာအဲ့ဒီ area မှာဖြစ်နေတဲ့အတွက်ကြောင့်ဒီသုံးစုပြည့်ရဖြစ်ပါတယ်ဆက်အမျိုးအစားချင်းတော
့တိပ္ပံနဲ့နည်းပညာကဏ္ဍမှာနာနိုနည်းပညာရှင်ဒေါက်တာစောဝေလာရဲ့ပြောပြချက်ကိုနားဆင်ကြရမှာပါရှင်တခါတုတ္တဆုံးလေးအမေရိကန်တခွင်ကိုလည်းနားဆင်ကြရဖို့ရှိပြီးဒီလိုအစီအစဉ်တွေကမှအခုအရင်ဆုံးတော့အမျိုးသမီးခန္ဓာကိုထုတ်လွှင့်ပေးသွားမှာပါpublic service လို့ခေါ်တဲ့လူမှုအကျိုးပြုသတင်းယူမှုကဏ္ဍပူလီစာရွှေတိတ်စုကိုဒီနှစ်အတွက် AP သတင်းဌာနကစုကြည့်မြင်ခံခဲ့ရပါတယ် Seafood from Slaves ကျွန်းတွေထံကပင်လယ်စာဆိုတဲ့သတင်းမှာမြန်မာနိုင်ငံသားအများစုပါဝင်တဲ့လူကုန်ကူးခံရတဲ့သူတွေဟာအင်ဒိုနီးရှားကျွန်းတစ်ကျွန်းမှာတငါသည်တွေအဖြစ်အတင်းအဓမ္မကျွန်းပြုခိုင်းစေခံခဲ့ကြရတဲ့အကြောင်းစုံစမ်းဖော်ထုတ်ထားတာဖြစ်ပါတယ်အခုလိုအဖြစ်မှန်ကိုစုံစမ်းပြီးကဘာကိုတင်ပြနိုင်ခဲ့လို့ကျွန်းပြုခံရသူပေါင်း2000ကိုကယ်တင်နိုင်ခဲ့ပါတယ်ဒီသတင်းကိုစုံစမ်းထောက်လှမ်းခဲ့တဲ့ဆုရှင် AP သတင်းတောက်၄ဦးစလုံးဟာအမျိုးသမီးတွေဖြစ်ကြပြီးတဦးကကချင်တိုင်းရင်းသူ Esther Tucson ရဲ့သတင်းယူမှုအတွေ့အကြုံတွေကိုပထမပိုင်းမှာပြီးခဲ့တဲ့သတင်းဘက်ကတင်ပြခဲ့ပြီးဖြစ်ပါတယ်အခုတော့ဒုတိယနဲ့နောက်ဆုံးပိုင်းကိုဒီသတင်းဘက်ရဲ့အမျိုးသမီးများခန္ဓာမှာဒေါ်လာလတ်တန်ကတင်ပြပေးထားပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve my final goal and I
Esther Tucson ရဲ့ AP သတင်းဌာနကဒီလူမှုအကျိုးပြုကဏ္ဍမှာတည်င်းမှန်ကိုထုတ်ဖော်ပြနိုင်ခဲ့တဲ့အတွက်ကြောင့်ဒီနှစ်ပူလစ်ဇာဆုချီးမြှင့်ခံရတဲ့ဒီ Seafood from Slaves ဆိုတော့ကျွန်းဝေထံကရတဲ့ပင်နေစာဆိုတဲ့တည်င်းဓာတ်ပုံတွေကထွက်လာတဲ့အခါမှာကျမတို့တွေ့ရတာကတချို့ပုံတွေထဲမှာဆိုရင်လူတွေကိုထောင်ချောက်နဲ့ချထားတာတွေတွေ့ရပါတယ်အဲ့လိုထောင်ချောက်နဲ့ချထားတဲ့လူတွေနဲ့ရောအက်စတာတို့တွေ့ဆုံမိ мян ခွင့်ရခဲ့ပါလားရှင်
ဟုတ်ကဲ့သိခဲ့ရပါတယ်ဒီမှာအဲ့ဒီညနေမှာကျမဗမာတချို့နဲ့အဲ့ဒီသမင်းဆိုင်တဆိုင်မှာတွေ့တဲ့အတွက်ကြောင့်မလို့ကျမတို့ပြောတယ်ကျမကနောက်နေ့ကျရင်မြန်မာရဲ့အများကြီးရှိတဲ့နေရာကိုခေါ်သွားပေးပါကျမအဲ့ဘက်မှာကုမ္ပဏီရှိမှလည်းမသိဘူးညတကောင်ဆိုတော့မောင်မဲနေတော့ဘာမှလည်းမသိဘူးကျွန်းနဲ့ကျွန်းရှင်နဲ့တစ်ဖက်ကတော့ယူတာတစ်ဖက်ကတော့ဒီကုမ္ပဏီပေါ့အဲ့ဒါနဲ့နောက်မနေ့ကျတော့ကျမတို့ဒီမြန်မာအကောင်လေးတချို့လာခေါ်ပြီးတော့မှအဲ့ဒီကုမ္ပဏီဝင်းတော့ကျမတို့သွားလိုက်တယ်သွားလိုက်တော့သူကအဲ့လိုလုံခြုံရေးစောင့်တဲ့လူတွေကလည်းအများကြီးပဲအဲ့ဒါနဲ့အဲ့ထက်သူကဝင်သွားတယ်တို့လည်းကြောင်သွားတာပေါ့အဲ့ဒီကုမ္ပဏီကိုလည်းလူစိမ်းကတခါမှဝင်ပြီးတော့မဟုတ်တော့အဲ့လိုကြောင်ပြီးတော့မှတို့ကဝင်ခွင့်ပြုလိုက်တယ်ဝင်ခွင့်ပြုရကျမကုမ္ပဏီဝင်းကဒီ site 6ထပ်ပတ်လည်ဝင်းရံထားပြီးတော့အလေတက်တက်မှကျတော့ site ပူလေးရှိတယ်အဲ့ site ပူကတို့ကထောင်ကျောက်ပေါ့ကျမအော်ဒါရတယ်နော်ကုမ္ပဏီဝင်းလည်းပြောသေးတယ်ထောင်ကလည်းရှိတယ်ပေါ့နော်အဲ့ဒါနဲ့တို့ကခေါ်တော့အမအဲ့ဒါတည်းမကတည်းကရှိသေးတယ်ဆိုမှအဲ့ထောင်ရှိကိုရောက်သွားတော့ကျမမြန်မာပြည်သား15ယောက်လောက်ထောင်ထဲမှာရှိနေရတို့ရပေါ့နော်အဲ့ဒါကျမထိုင်လိုက်ပြီးတော့မှကျမတို့အဲ့လို recording နေလို့လို့မရအောင်ဘာမှစကားမပြောရသေးခင်မှာကျမတို့အဲ့လိုလုံခြုံရေးတွေခေါ်သွားတာခေါ်ရမှဒီမှာစကားမပြောရအောင်တနေနဲ့ဆိုင်တဲ့နေရာမဟုတ်ဘူးဆိုမှအဲ့ဒါကျမတို့လုံးဝပြန်ပြီးတော့ဝင်ပြီး interview လုပ်လို့မရတော့ဘူးမရတော့နောက်ဆုံးအဲ့ဒီဂျွန်ကအကိုတရားကိုလှမ်းပြီးပြောတယ်ဂျွန်ပြုတ်ခံရတဲ့လူနဲ့သူလဲအဲ့ဒါနဲ့ဖြစ်နိုင်မလားပေါ့ကင်မရာတိတ်တိတ်လေးနဲ့တွားပြီးတော့မှတို့အဲ့ဒီသူ interview လေးလုပ်ဖို့ကျမမနေ့ပိုင်းမှာကျမဝင်လို့ရတဲ့အချိန်မှာတော့ဒီထောင်ကျောက်ထဲမှာထဲထားခံရတဲ့ဒီကြော်နိုင်ဆိုတဲ့တယောက်ကိုကျွန်တော်ကင်မရာအသေးနဲ့တပ်ပုံပဲရိုက်လိုက်ရတယ်သူ interview အပြည့်စုံမလုပ်လိုက်ရဘဲနဲ့ကျွန်မအဖမ်းခံလိုက်ရတော့အဲ့တော့ကျွန်မအဲ့ကနေထွက်သွားလိုက်ရတယ်ထွက်သွားလိုက်ရတော့နေ့လယ်ကျတော့ကျွန်မကိုအဲ့ဒီအကိုကြီးတယောက်သူကင်မရာအသေးလေးနဲ့ယူသွားပြီးတော့မှအဲ့ဒီအထက်လူကိုပြန်ပြီး interview သွားလုပ်ပေးတယ်အဲ့မှာကျွန်မပြီးတော့မှပြန်ထွက်လာတဲ့ခါမှာကျွန်မပြန်ကြည့်ရတဲ့ခါကျတော့ကြော်နိုင်ရဲ့သူ့ရဲ့တငယ်ချင်းပေါင်းပါတယ်အဲ့ထဲမှာထောင်ထဲထဲခံ ထားရတဲ့လူရဲ့ပြောပြချက်အရာသူတို့ကအလုံးမလုံးနိုင်တော့ဘူးအရန်မောတယ်၁၄နှစ်အလုံးလုံးရတဲ့တော့ကြောင့်မို့အရန်မောတယ်ဆိုပြီးတော့မှပြောပြီဆိုရင်သူတို့ထောင်ထဲမှာထဲတယ်ကြော်နိုင်ဆိုရင်အထူးသဖြင့်ကြော်နိုင်အဲ့မှာကျမတို့အဲတပင်းမှာမျက်နှာပါလာတဲ့ကြော်နိုင်ဆိုရင်သူကပြောတယ်ကျွန်တော်ပတ်စံမပေးလိုက်ရတယ်ကျွန်တော်မြန်မာပြည်ပြန်ပို့ပေးပါကျွန်တော်အိမ်ပြန်ချင်တယ်လို့ပြောတဲ့တော့ကြောင့်မို့သူ့ကိုထောင်ထဲမှာထဲထားတာပေါ့နော်အဲ့လိုအပြစ်မရှိဘဲနဲ့သူတို့ခြောက်စားတယ်ပြီးတော့ဒီအထက်မှာရှိတဲ့ထိုင်းကပဲ့နေတဲ့ကက်ပတန်အကုန်လုံးကသူတို့မှာလက်နက်အပြည့်စုံပါတယ်အဲ့လိုမလို့ဒီကျွန်ပြုတ်ခံရတဲ့လူတွေအကုန်လုံးကသူတို့မလွန်ဆန်နိုင်ဘူးကြောက်တယ်အဲ့ဒီလက်နက်တွေနဲ့ပဲခြောက်စားပြီးတော့မှသူတို့ခိုင်းစေတာပေါ့နော်အဲ့လိုမျိုးနှိပ်စက်သားတွေကိုသူတို့ကပြောပြပါတယ်ဟုတ
်သူဆိုတာ Esther ပြောတဲ့ကျွန်းကဘင်ဂျီနာလား
ဟုတ်ဘင်ဂျီနာဟုတ်ကဲ့
ဆိုအဲ့ဒီမှာမြန်မာကမ်ဘောဒီးယားလာအိုးစီဆိုမြန်မာတွေကတော့အများဆုံးပေါ့နော်ဒီမြန်မာတွေရဲ့နေထိုင်မှုဟိုအခြေအနေရောဘယ်လိုရှိပါလဲ
ဒီကျွန်းပြုတ်ခံရတဲ့လူတွေကတော့နိုင်ငံတိုင်းကလူတွေအတူတူပါပဲရှင့်အတူတူပဲဆိုမှသူတို့ရဲ့ living condition ကအရန်ကိုဆိုးပါတယ်အဲ့ဒီကျွန်းမှာသူတို့ကုမ္ပဏီဝင်နှမ်းမှာဆိုရင်တချို့ကငါးဖမ်းလေတွေကသူ့ကုမ္ပဏီနဲ့သူနံပါတ်လေးတွေနဲ့ရှိတယ်အဲ့တော့သူနဲ့ဆိုင်ရာငါးဖမ်းလေတွေအပေါ်မှာအလုပ်လုပ်ရတယ်24နာရီလုပ်ရတယ်သူတို့ကျွန်းပြန်ကတ်တဲ့ခါမှာကျွန်းမှာခဏနားရတယ်နားတယ်ဆိုပေမဲ့သူတို့ကအဲ့ဒီကျွန်းအဲ့ဒီကုမ္ပဏီဝင်နှမ်းမှာသူတို့အလုပ်လုပ်ရတယ်သမင်းတော့လည်းသူတို့အဲ့လိုကောင်းကောင်းမွန်မွန်မကြွေးဘူးပေါ့နော်ရေတွေပါဆိုလည်းရေအသက်မရှိဘူးတော်တော်လေးကိုဆိုးရပါတယ်အဲသူတို့ငါးဖမ်းလေးမှဆိုရင်ပိုဆိုးတယ်ငါးဖမ်းလေးကပင်လယ်ထဲထွက်သွားတယ်တောက်ရေလို့တီးတက်မပါတော့သူတို့မှစက်တစ်ခုရှိတယ်ဟိုပင်လယ်ရေကိုချားငံရေကိုရေချိုဖြစ်ဟိုအမီပြောင်းလဲမျိုးတွေရှိတယ်အဲ့ဒီအစားတောက်တွေကလည်းအလွန်ဆိုးရတာပေါ့နော်သူတို့ငါးဆိုရင်ဟိုသူတို့ပက်ကင်းထုတ်ပြီးသားတွေကနေပုတ်သွားရင်ပုတ်သွားတာမျိုးတို့ပြီးတော့ဟိုသူတို့လုံးဝသုံးမရတဲ့ငါးအမျိုးသားတွေကိုပြုတ်ပြီးတော့မှစားရတယ်ဒီလိုအဲ့ဒီကျွန်းမှာနေရတဲ့နေရာကလည်းသူတို့အဲ့လိုတမန်တလင်းတွေမှာအခင်းလေးတစ်ခုပဲနဲ့အေးရတာမျိုးလေးအဲ့လိုဆိုရပါတယ်ရှင်ဟုတ်
ဆိုတော့ Esther ကတော့ပြောပြတာကတော့ထိုင်းနိုင်ငံကစီးရောက်ရှိလာတယ်ဆိုတော့ဗဂျီနာကျွန်းကိုသူတို့ရောက်နေတာကဘလောက်ကြာပြီလဲဘလို့နည်းနဲ့သူတို့ရောက်လာကြတာလဲဆိုတာလေးသိချင်ပါတယ
်ဟုတ်ကဲ့သူတို့ကပုံမှန်အဖြစ်တော့ဒီမြန်မာပြည်မှာရှိနေတဲ့လူတွေပါဒါပေမဲ့ဒီလူကုန်ကူးတဲ့လူတွေကတအားဆင်းရဲတဲ့ရာဝတီတိုင်းတို့ရခိုင်ပြည်နယ်တို့ victims အများဆုံးဟိုကြီးလိုက်မယ်ဆိုတော့အဲ့ဒီရွာတွေကလူတွေကိုသူတို့ကသွားပြီးတော့မှအလုပ်ကင်ခွင့်လမ်းမျိုးတပြောပြတာပေါ့အဲဒီထိုင်းနိုင်ငံမှာအလုပ်တွေလုပ်ရမယ်စက်ရုံတွေမှာပဲလုပ်ရမှာ biscuit စက်ရုံမှာလုပ်ရမယ်ဂျင်းပေါင်းမီစက်ရုံမှာလုပ်ရမယ်ဆိုသူတို့လိန်ညာပြီးတော့မှခေါ်သွားပြီးတော့မှထိုင်းနိုင်ငံကိုရောက်တာနဲ့တခါလဲသူတို့ကတမောစိတ်ကိုခေါ်သွားတယ်ထိုင်းနိုင်ငံမှာတမောစိတ်အဓိကနနေရရှိတယ်မဲခေါင်စိတ်ကန်းနဲ့ဒီမဟာချင်းစိတ်ကန်းဆိုတာနနေရရှိတယ်ဒါတော့သူ့ရဲ့ဟိုလူပုံကူးရဲ့လူတွေအချင်းချင်းမတူရတဲ့ကြောင့်မလို့အဲ့လိုရောက်တာနဲ့သူတို့ကစိတ်ကန်းကိုခေါ်သွားပြီးတော့မှတခါလဲဟိုစိတ်ကန်းပေါ်မှာသူတို့ငါးဖမ်းလေပေါ့ရောင်းစားပလိုက်တာပါသွားတဲ့လူတွေကတိကိုမတိလိုက်တာတချို့ကတော့ပြောတယ်ဒီငါးဖမ်းလေကတလပဲသွားမှာမင်းပြန်လာရင်ပတ်ဆိုင်ရမယ်ဆိုပြီးမှအဲ့လိုလိန်သွားတဲ့လူတွေရှိတယ်လို့ဒီတချို့ကျတော့တိကိုမတိလိုက်ပဲနဲ့အဲ့ဒီငါးဖမ်းလေပေါ်မှာသူမတိလိုက်ပဲနဲ့ပါသွားတာရှိတယ်အဲ့တော့တချို့ကဒီဘန်ဂျီနာကျွန်းကိုရောက်သွားတဲ့ခါကျတော့သူတို့ဘလို့မှမြန်မာပြည်ပဲဖြစ်ဖြစ်ထိုင်းနိုင်ငံဖြစ်ဖြစ်ပြန်လဲဆရာအကြောင်းလုံးဝရှာလို့မတွေ့တော့တာမျိုးဖြစ်သွားကြတယ်ဖြစ်သွားတဲ့အချိန်မှာဘလို့မှချောင်ပြေးဆရာနေရာမရှိတဲ့ခါကျတော့ကျွန်းမှာသွားပြီးပိတ်မိနေတဲ့လူတွေကတချို့ဆိုရင်အကြာဆုံးနေခဲ့ရတဲ့လူဆိုရင်ဒီ22မိနစ်တောင်ကြာတာပေါ့အဲ့ဒီနေရာမှာတော်တော်များတဲ့လူတွေကတော့10မိနစ်လောက်ကိုသွားပြီးတော့မှကျွန်းခံရတဲ့လူတွေရှိတယ်တချို့က9နှစ်6နှစ်ရှိတယ်တချို့ကတော့နည်းနည်း3နှစ်တည်းရှိပါတယ်ဟုတ
်ကျွန်မတခုမိချင်တာကဒီ Esther တို့ရဲ့သတင်းစုံစမ်းဖော်ထုတ်မှုကြောင့်ပေါ့နော်ဒီကျွန်းပြုတ်ခံရတဲ့လူ2000လောက်ပြန်နေလွတ်မြောက်လာခဲ့ကြပြီဆိုတဲ့ခါကျတော့အဲ့ဒီလူတွေရဲ့လောလောဆယ်အခြေအနေရောအက်စတာတို့လိုက်မေးကြည့်သေးတာရှင်ကိုယ်နိုင်ငံမှာရောသူတို့ ਨੇ ပြန်ဆုံစည်းကြတယ်များရှိလားရှင
်အာဟုတ်ကဲ့ကျမကတော့သူတို့ပြန်ရောက်ကြတဲ့ခဏခဏဆုံဖြစ်တာတွေရှိရယ်ဖုန်းနဲ့ဆက်သွယ်လုပ်တာတွေရှိပါတယ်။ဘာကြောင့်လဲဆိုတော့သူတို့ပြန်ရောက်လာကြတဲ့နေ့ကျမကလေးစိတ်မှသွားကြိုတယ်လူမှုကယ်ဆယ်ရေးနဲ့ပြန်လည်နေရတဲ့အချိန်မှာသူတို့နေရ3ရက်နေခွင့်ပေးတယ်ဆိုတော့နေမပြန်ခင်မှာသူတို့ခဏလေးထိန်းသိမ်းထားပေးတာမျိုးတွေရှိပါတယ်။အဲ့တော့သူတို့စီကနေဖုန်းနံပါတ်တွေအလဲလဲလုပ်တယ်။တချို့ကတော့ပုံမှန်အနေထားကိုပြန်ရောက်နေပါဒါပေမဲ့တချို့ကတော့ပြန်ရောက်တယ်ဆိုမှဟိုအရင်တော့သူတို့မြန်မာပြည်ကနေတခြားနိုင်ငံကိုရောက်မသွားခင်တော့အချိန်နေတိုင်းမှာစိတ်သက်သာတာမျိုးတွေရှိရမျိုးတွေကျွန်တော်တွေးရပါတယ်။ဒီပြန်လာတဲ့လူအများစုကဒီနိုင်ငံမှာမပါလို့ရမှန်းမသိတာမျိုးတွေအများကြီးရှိပါသေးတယ်။ဥမာတို့အလုပ်ကင်ဆယ်လန်အဖြစ်ဆိုတာဟိုလည်းလူမှုကယ်ဆယ်ရေးနဲ့ပြန်လည်နေရချထားရတဲ့အဲ့လိုထပ်ပြီးလုပ်ပေးတာမျိုးတွေတိတ်မရှိသေးဘူးပေါ့နော်။အဲဒါကြောင့်မို့တို့စိတ်သက်သာတဲ့ယောဂမျိုးတွေတော့တွေးရပါတယ်ရှင်ဟုတ
်။အခုလိုပေါ့နော်ဒီ Pulitzer ဒီ Public Service အတွက်ကိုရွှေတစိမ့်စုချီးပြင်းတဲ့ခါမှာမြန်မာနိုင်ငံကတော့ဒီအထင်ကြီးပူလစ်ဇာ
ဆူရှင်ဖြစ်ကတော့ S2 ဆံပေါ့နော်ဆိုတဲ့အခါကျတော့အထူးသဖြင့်မြန်မာအမျိုးသမီးတွေတက်လေဂုံယူစရာလို့ဆိုရပါလိမ့်မယ်အဲ့တော့မြန်မာအမျိုးသမီးတွေကိုအထူးသဖြင့်အခုတွေ့ရတာကနည်းနည်းပြုပြင်ပြောင်းလဲစတင်လာပြီဆိုတဲ့အခါကျတော့ဒီသတင်းလောကတွေမှာမြန်မာအမျိုးသမီးတွေတော်တော်လေးပါဝင်လာတာတွေ့ရပါတယ်အဲ့တော့မြန်မာအမျိုးသမီးတွေကိုကောဘယ်လိုအကြံပေးချင်ပါလဲရှင်သတင်းယူရန်နဲ့ပတ်သက်ပြီးတော့ပေါ့နော်အမျိုးသမီးသတင်းတောက်ကောင်းတွေဖြစ်လာဖို့အတွက်ကို
ကျွန်မတုံတွေ့ရတဲ့အားကအဲ့ဒီဂျွန်းကိုရောက်သွားတဲ့အချိန်မှာကျွန်မလူတွေတော်တော်များများကိုအင်တာဗျူးလုပ်တဲ့ခါမှာသူတို့ကလေအမျိုးသမီးဖြစ်တဲ့အတွက်ကြောင့်မလို့ကျွန်မတို့ပို့ပြီးတော့မှအားကိုးတဲ့မိခင်သိရှိရဆိုတဲ့ပုံစံမျိုးနဲ့အားကိုးတဲ့သဘောကိုတော့တွေ့ရပါတယ်ရှင်အားကြောင့်မလို့ကျွန်မတို့အမျိုးသမီးတွေကဒီသတင်းလောကနဲ့ပတ်သက်လာရင်ကျွန်မတို့ပို့ပြီးလှောက်ဆောင်နိုင်ဖို့ကျွန်တော်တို့မှာစွမ်းအားရှိပါတယ်။ဘာကြောင့်မလို့လဲဆိုတော့ကျွန်တော်တို့မှာမိခင်စိတ်သက်သေရှိတဲ့လူတွေအားကိုးအားထားတဲ့အလေးအထားတွေရှိတဲ့အတွက်ကြောင့်မလို့ကျွန်တော်မြန်မာအမျိုးသမီးတွေဆိုရင်လည်းကျွန်တော်တို့အခုလိုကိစ္စမျိုးတွေဆိုတာအများကြီးရှိပါသေးတယ်။ကျွန်တော်တို့လုပ်ရမယ့်တဲ့င်းတွေလည်းတကယ်အများကြီးရှိပါသေးတယ်။အခုဖြစ်နေတဲ့အဖြစ်သက်တွေကလည်းတကယ်ဖြစ်နေတော့မဲ့ရှိပါသေးတယ်။အားကြောင့်မလို့ကျွန်တော်မြန်မာအမျိုးသမီးတွေမှာအကုန်လုံးမှာလုံနိုင်ရေးစွမ်းရှိပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့နိုင်ငံကအမျိုးသမီးကတကယ်ကိုခွန်အားရှိတဲ့အမျိုးသမီးတွေဖြစ်တဲ့ဒီလောက်နှစ်ပေါင်းများစွာစစ်အာဏာရှင်လက်ထက်အောက်မှာတောင်မှကျမတို့ကအောက်မှာငုတ်ရှုံးမနေဘဲနဲ့ကျမတို့ဒီလိုလှုပ်လာနိုင်တဲ့လူတွေဖြစ်တဲ့အတွက်ကျမတို့အများကြီးလှုပ်ဆောင်နိုင်ဖို့ရှိပါတယ်လို့ဟုတ
်ဒေါ်လာလတန်ရဲ့အမျိုးသမီးခန္ဓာကိုနားဆင်ခဲ့ရပြီးတဲ့နောက်အခုတူတာဆုံးလင်အမေရိကန်တခွင်ကိုဆက်ပါမယ်ရှင်African American တွေရဲ့တမန်ယဉ်ကျေးမှုနဲ့ဆိုင်တဲ့အကြောင်းအရာတွေကိုခင်ကျင်းပြသထားတဲ့အမျိုးသားပြရိုက်တစ်ကို Washington DC မှာဖွင့်လှစ်လိုက်ပါတယ်။ဒီတစ်ပတ်သုတဆုံးလည်း American တခွင်အစီအစဉ်မှာကိုအောင်အောင်ကတင်ပြပါမယ်ရှင
်။ American ပြည်တော်စုမြို့တော် Washington DC မှာမကြာသေးခင် September 24ရက်နေ့ကမှ African American ပြရိုက်သစ်ဖွင့်လှစ်ခဲ့ပါတယ်။ Washington က Constitution လမ်းမကြီးနဲ့အနောက်မြောက်အရက်က15လမ်းတောက်မှာတည်ဆောက်ထားတဲ့ပြရိုက်ဟာ Washington Monument လို့ခေါ်တဲ့လွတ်လပ်ရေးကြောက်တန်ကြီးနဲ့လည်းလမ်းသာချပါတယ်။ပြရိုက်တည်ဆောက်ထားတဲ့ Washington ကအမျိုးသားရင်မြင်ရဲ့အရှိတ်ထိတ်မှာတော့ပင်မလွတ်တော်အဆောက်ဦးအလဲမှာ Washington Monument နဲ့အနောက်ဘက်ဆုံးမှာတော့သမရ Abraham Lincoln အထိမ်းအမှတ်အဆောက်ဦးရှိပါတယ်။Washington DC မှာပြရိုက်တွေအလုံးကိုအမျိုးသားရည်မြင်ဘေးတစ်ဖက်တစ်ချက်စီမှာအရှိနဲ့အနောက်တန်းစီပြီးတော့တိဆောက်ထားတာကြောင့်လာရောက်လေ့လာသူတွေအနေနဲ့တနေရာကနေတနေရာကိုကူးသွားဖို့အဆင်ပြေလွယ်ကူပါတယ်။16ခုမြောက်အခုနောက်ဆုံးဖွင့်လှစ်တဲ့ African American ပြရိုက်ကတော့အမျိုးသားရည်မြင်ရဲ့အလဲလောက်မှာရှိပါတယ်။စတေမာ23ရက်နေ့ကနေ25ရက်နေ့အထိ3ရက်ကြာပျော်ပွဲရှင်ပွဲအခမ်းအနားတွေနဲ့ African American ပြရိုက်ကိုဖွင့်လှစ်ခဲ့တာပါ။အများပြည်သူတွေကြည့်ရှုဖို့အတွက်တော့စတေမာ24ရက်နေ့ကစတင်ပြီးတော့ခွင့်ပြုခဲ့ပါတယ်။အသင်းဝင်ပေါင်း3,000လောက်ရှိတဲ့ဒီပြရိုက်မှာ African American တွေရဲ့သမိုင်းယဉ်ကျေးမှုနဲ့ဆိုင်တဲ့ပစ္စည်းပေါင်း 38,000 လောက်ပြသထားပါတယ်။Won't you help to sing these songs of freedom? Was all I ever had. Redemption song. Redemption song.ဒါတော့ပြရိုက်ဖွင့်ပွဲနေ့မှာအန်ဂျလီကေရှိုတီဆိုသွားတာပါအာဖရိကတိုက်ဘန်နင်းနိုင်ငံမှာမွေးဖွားတဲ့ကေရှိုဟာရိုးရာသချင်းတွေကိုအလေးထားတဲ့ဂရမ်မီဆုပိုင်ရှင်လည်းဖြစ်ပါတယ်အသက်6နှစ်အရွယ်ကလေးကမိခင်နဲ့သချင်းစတင်တီဆိုခဲ့တာဖြစ်ပြီးပြင်သစ်နိုင်ငံမှာဂီတပညာစီးပူခဲ့ပါတယ်သူဟာ UNICEF ရဲ့စေတနာဝန်ထမ်းတန်တမန်တဦးဖြစ်ပြီးတော့အာဖရိကနိုင်ငံတွေတော်တော်များများကိုလည်းတွားရောက်ခဲ့ပူပါတယ်1950ခုနှစ်လောက်ကနေ1990ခုနှစ်ကာလတွေအတွင်းကပစ္စည်းတွေကိုပြသထားတာမှာကျဲသည်ပို့စကတ်လက်နေဆက်ကအစဒီဆောက်စာရုံးတွေကစလို့ဓာတ်ပုံတွေလည်းပြသထားပါတယ်ဒီသမိုင်းဝင်ပစ္စည်းတွေကိုအမေရိကန်မိအောင်စုတဝန်းကနေစုဆောင်းထားတာဖြစ်ပြီးတော့တကယ်လို့အဲ့ဒီလိုသမိုင်းဝင်ပစ္စည်းတွေလှူဒန်းကျင်နေဆိုရင်တော့ပြရိုက်ကိုဆက်သွဲပြီးလှူဒန်းနိုင်ပါတယ
်
ဒါ့အပြင်ကာလအပိုင်းခြားလိုက်ထူးခြားဖြစ်စဉ်တွေနဲ့အာဖရိကန်အမေရိကန်တွေရဲ့သမိုင်းမှာထူးကျွံပြောင်မြောက်တဲ့လူပုဂ္ဂိုလ်တွေအကြောင်းလည်းဖော်ပြထားပါတယ်။အဲ့ဒီထဲမှာအမေရိကန်ပြည်သူအခွင့်အရေးအလုတ္တမားနဲ့လူအခွင့်အရေးဆိုင်ရာလှုပ်ရှားသူကယ်လီဖိုးနီးယားပြည်နယ်ကဖရန့်စ်အယ်ဘရီယာအကြောင်းလည်းပါဝင်ပါတယ်။1920ခုနှစ်အသက်20ကျော်အရွယ်မှာအဲလဘားမားပြည်နယ်ကနေကယ်လီဖိုးနီးယားပြည်နယ်ဘာကလေးမြို့ကိုပြောင်းလာပြီးတော့ဘဝရည်တည်ရေးအတွက်သူနာပြုအဖြစ်အလုပ်လုပ်ကိုင်တယ်လို့တစ်ဖက်မှာလည်းလူမှုအတိုင်းဝိုင်းအတွက်လူခွင့်လှုပ်ရှားမှုတွေကိုစတင်လုပ်ကိုင်လာပါတယ်1939ခုနှစ်မှာတော့အဲဘရီယာဟာဘာကလေးမြို့ကောင်စီဝင်အဖြစ်ဝင်ရောက်ရွေးချယ်ခံရသူပထမဆုံးအာဖရိကန်အမေရိကန်မျိုးသမီးတစ်ယောက်ဖြစ်လာပါတယ်1940ခုနှစ်အရောက်မှာတော့လူမဲမျိုးသားတွေရဲ့လုပ်ငန်းခွင်အခွင့်အရေးအတွက်တောင်းဆိုတိုက်ပွဲဝင်ပေးမယ့်အဖွဲ့ကိုဖွဲ့စည်းခဲ့ပါတယ်ဒုတိယကမ္ဘာစစ်အတွင်းခိုင်ဇာတင်မောချင်းကနေအလုတ်ထုတ်ခံရပြီးတဲ့နောက်မှာတော့အလုတ်ပြန်ရဖို့အတွက်တိုက်ပွဲဝင်ခဲ့ရမှာအနိုင်ရပြီးတော့ကုမ္ပဏီရဲ့ Richmond တင်မောချင်းမှာပြန်လည်အလုတ်လုပ်ခွင့်ရခဲ့ပါတယ်အဲ့ဒီတင်မောချင်းမှာသူဟာပထမဆုံးလူမဲအမျိုးသမီး Welding အတက်ပညာရှင်တဦးလည်းဖြစ်လာပါတယ်1989ခုနှစ်သူမကွယ်လွန်ငယ်နှစ်ပိုင်းတွေမှာတော့ Elbria ဟာတက်ကြီးရွယ်အိုတွေနဲ့မတန်ဆွမ်းသူတွေရဲ့အခွင့်အရေးအတွက်တောင်းဆိုလှုပ်ရှားသူတဦးဖြစ်ခဲ့ပါတယ်
Not a song of love between you and me, but a song of love for all humanity. Where's our love song? Our desperately needed song of love.
African American Gita Parmi Pinya Shin Steven Wonder ပြလိုက်ဖွင့်ပွဲအခမ်းအနားမှာပြုစုသွားတာပါတေးရီတေးဆိုတေးဂီတာထုတ်လို့ရေလုပ်ငန်းတွေလုပ်ကမ်းပြီးတော့ Grammy ဆုတွေအချင်းချင်းရခဲ့တဲ့ Wonder ဟာမွေးကလေးကအမြင်အာရုံချို့တဲ့သူဟာအောင်မြင်တဲ့ African American Gita Pinya Shin တွေပြလိုက်ဖွင့်ပွဲအခမ်းအနားတက်ရောက်ဖို့ဖိတ်ကြားခဲ့တာမှာသူလည်းပါဝင်ပါတယ
် Desperately needed words of hope
ကြောင်းမှာပြသထားတဲ့ထဲမှာ1929ခုနှစ်ကမစ္စစ်ဆီပီမြစ်ရေကြီးတဲ့အကြောင်းလဲပါဝင်ပါတယ်ဘိုဟိုအီလီနွိုက်မြစ်ထားကုမ္ပဏီကနေအမေရိကန်သမိုင်းမှာအစိုးရဆုံးရေကြီးမှုကိုမှတ်တမ်းတင်ရကူးထားတဲ့ပုံတွေကိုပြသထားပါတယ်မစ္စစ်ဆီပီမြစ်ကြောင်းတစ်လျှောက်ဖောက်လုပ်ထားတဲ့မြစ်ထားလမ်းကမြို့တွေရွာတွေအလုံးမှာရေကြီးမှုကြောင့်ပျက်စီးခဲ့တဲ့နေအိမ်အဆောက်အဦတွေကိုရိုက်ကူးပြသထားပါတယ်1926ခုနှစ်နွေရာသီကာလအတွင်းမှာမစ္စစ်ဆီပီမြစ်ဝမ်းမှာမိုးအကြီးကျယ်ရွာသွန်းတာကြောင့်ရေကြီးရေရှမ်းခဲ့ပါတယ်ဒါပေမဲ့လည်းမြစ်ရေဟာ1928ခုနှစ်ဩဂုတ်လအထိတော့ပြန်ပြီးတော့မကျပါဘူးအာဖရိကန်အမေရိကန်တွေရဲ့ဘဝသမိုင်းကြောင်းနဲ့ရည်ကျေးမှုဖြစ်စဉ်တွေကိုပြသထားတဲ့ဒီပြလိုက်တိဆောက်ဖို့2003ခုနှစ်မှာလွှတ်တော်ကခွင့်ပြုပေးတာပါစက်တင်ဘာလ24ရက်နေ့ကပြလိုက်ဖွင့်ပွဲကိုသမ္မတဘရက်အိုဘားမားနဲ့ဇနီးမစ်ရှယ်အိုဘားမားသမ္မတဟောင်းဂျော့ဂျ်ဒဗလျူဘွတ်နဲ့ဇနီးလော်ရာဘွတ်တို့အပြင်အထင်ကရခေါင်းဆောင်တွေပြည်သူ့အခွင့်အရေးတိုက်ပွဲဝင်ခဲ့တဲ့အာဖရိကန်အမေရိကန်လူမဲခေါင်းဆောင်တွေအမှုပညာရှင်တွေတက်ရောက်ပါတယ
် TodayAs so many generations have before, we gather on our national mall to tell an essential part of
our American history. ရင်းငါမျိုးဆက်တွေလိုပါပဲ။ကျွန်တော်တို့ဒီကနေ့အမျိုးသားရင်းမြစ်မှာလာစုကြပြီး American သမိုင်းမှာဖြစ်ပွားခဲ့တဲ့အထင်ကရဖြစ်ရပ်တွေနဲ့ပတ်သက်ပြီးတော့ပြန်ပြောင်းကြည့်ကြပါရစေ။ဒီကနေ့တရသေးတာမဟုတ်ပဲအမြဲအမှတ်ရသွားမှာဖြစ်ကြောင်းလဲသမရဘရိတ်အိုဘားမားကပြောသွားတာပါ။ပြရိုက်ကိုလာကြည့်ဂျင်သူတွေအတွက်တော့ဝင်ခွင့်လက်မှတ်လိုအပ်ပါတယ်အွန်လိုင်းကနေတဆင်လဲဝင်ခွင့်လက်မှတ်ရနိုင်ပြီမဲ့ပွင့်ငါစားပြရိုက်ဖြစ်တာကြောင့်2018ခုနှစ်ကုန်ပိုင်းအထိလာရောက်ကြည့်ရှုမဲ့သူတွေပြည့်နေနေပါပြီဒါပေမဲ့လည်းပြရိုက်ကိုတရိုက်လာပြီးတော့ဝင်ခွင့်လက်မှတ်ယူတခါတည်းဝင်ရောက်ကြည့်ရှုနိုင်တယ်လို့ဒီပြရိုက်ရဲ့ website မှာဖော်ပြထားပါတယ်ခင်ဗျာ
ကိုအောင်ရဲ့တုတ္တဆွန်လင်အမေရိကန်တခွင်ပြန်လဲထုတ်လွှင့်ချက်ကိုအင်ကာနေ့မနေ့ပိုင်းမှာနားဆင်နိုင်ပါလိမ့်ရှင
်ဒီမတ်ဒီမတ်ဒီလိုမကြခဏကြားနေရတယ်ခိုးဆိုးလူရဲ့မှုတွေချစ်ခင်မှုတွေအကြအခက်မတင်လို့ခက်ရန်ဖြစ်ပွားရုံမှာက
အကျန့်ဖက်တက်ဖြတ်တဲ့အထိဒေါသပောက်ခွဲရတဲ့အဖြစ်တွေဟာစင်ရဲမွဲတေမှုနဲ့စာဝင်နေရေးတက်တဲမှုကြောင့်လားမူမမှန်စိတ်ကိုပြောင်းလဲစေတဲ့မူရစ်ဆေးဆွဲတဲ့ပြဿနာတွေကြောင့်လားစတဲ့ဇရိတပြက်ပြားမှုတွေရဲ့အကြောင်းရင်းစစ်မြစ်တွေကိုကျွမ်းကျင်သူတွေကိုဖိတ်ခေါ်ပြီးလာမယ့်စနေနေ့ညတိုက်ရိုက်လှိုင်းလိုင်းအစည်းအဝေးမှာသုံးသက်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်တော်တာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းချင်ကြတယ်ဆိုရင် email လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ် 1-232-382-555 ကိုဖြစ်စေကြိုတင်ကြောင်းကြားထားနိုင်ကြပါရှင
် VOA ရဲ့တောက်ကြနေညအစီအစဉ်တွေနဲ့အခုနောက်ဆုံးနားဆင်ကြရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကအစီအစဉ်တင်ဆက်ထားပါတယ်ရှင်
ဒါရုပေဒပညာရက်ကိုတခစ်ဆန်းစေတဲ့ကမ္ဘာအသိငယ်ဆုံးဆက်လို့ခေါ်ရမယ် molecule set ကလေးတွေတည်ထွင်သူ၃ဦးကို2016ခုနှစ်အတွက်ဒါရုပေဒနိုဘယ်ဆုချင်းမြင့်ခဲ့တဲ့အကြောင်းနာနိုနည်းပညာရှင်ဒေါက်တာဆောဝီလာကပြောပြပေးမှာပ
ါဒီ2016ခုနှစ်ဒါရုပေဒနိုဘယ်ဆုပေးတဲ့အကြောင်းအရာကကျွန်တော်တို့ molecular machine လို့ခေါ်ပါတယ် molecule နဲ့လုပ်ထားတဲ့ဆက်အငယ်သားလေးပေါ့ခင်ဗျာကျွန်တော်တို့ပြောမယ်ဆိုရင်ဆက်ကြဝဠာတစ်ခုလုံးမှာအငယ်ဆုံးဆက်ကလေးတွေလို့ပြောလို့ရပါတယ်အဲ့ဒီဟာကအသိပ္ပံပညာရှင်၃ဆက်ရှိသွားပါတယ်ပထမတူကပါမောခဖရေဆာစတော့ဒါကကျွန်တော်တို့ Northwestern တက္ကသိုလ်ကပါအမေရိကအချီကာဂိုကပါ Now ပါမောခယွန်ပီယာဆိုဗေ့ချ်ကကျွန်တော်တို့ဒီ Strasbourg University ပြင်သစ်ကဖြစ်ပါတယ် Now ပါမောခဘန်ဖယ်ရင်းကတော့ University of Groningen ဒီ Netherlands ကဖြစ်ပါတယ်သူကဓာတုဗေဒပညာရှင်တွေပါ
ကမ္ဘာအသိငယ်ဆုံးဆက်တွေကို molecule နဲ့လွင့်ရမယ်ဆိုရဲအတွေးခေါ်တစ်ကိုတင်ပြခဲ့တာမို့သူတို့ကိုဓာတုဗေဒနိုဘယ်ဆုချီးမြှင့်တာဖြစ်ပါတယ
်ဆက်ပေါ့နော်ကျွန်တော်တို့မော်တော်ကား engine လိုဟာမျိုးပေါ့စဉ်းစားကြည့်အောင်ဒီလို engine ကိုကျွန်တော်တို့ဘယ်လောက်ထိငယ်ငယ်လေးစောင့်နိုင်မလဲဆိုတော့ကျွန်တော်တို့ဒီဆက်လို့ပြောတဲ့အခါမှာဆက်မှာဘာပါလဲဆိုလဲပတ်နေတဲ့အရာပါမယ်ဥပမာဒိုင်နမိုလိုဟာမျိုးပါမယ်ရွှေပြောင်းနိုင်တဲ့ဟာမှာဂီယာလိုဟာမျိုးတွေပါမယ်ဆိုတော့ပင်နီယံလိုဟာမျိုးတွေပါမယ်ပေါ့အဲ့ဒါတွေပေါင်းစပ်ထားတာပေါ့အဲ့တော့ကျွန်တော်တို့ဘယ်လောက်ထိအငယ်စောင့်နေမလဲဆိုတော့ငယ်တဲ့ငယ်တဲ့ငယ်အောင်လုပ်တာဥပမာနာယီမှာကြည့်လို့ရှိရင် mechanical နာယီလေးကိုဖွင့်ကြည့်လိုက်မယ်ဆိုရင်အထဲမှာ pinion တက်တက်လေးတွေဆောက်ထားတာတွေ့ပါလိမ့်မယ်ကျွန်တော်တို့ဒီ switch နာယီလိုဟာမျိုးပေါ့နော်လက်ပတ်နာယီလိုဟာမျိုးအဲ့ဒီဟာတွေကတကယ်တော့မငယ်ပါဘူးကျွန်တော်တို့အခုပြောတဲ့ scale နဲ့ပြောမယ်ဒါပေမဲ့ကျွန်တော်တို့အတွက်ကတော့ငယ်တယ်ပေါ့အဲ့တော့ငယ်တဲ့ငယ်တဲ့ငယ်အောင်လုပ်တဲ့ဟာကိုကျွန်တော်တို့ top down approach လို့ခေါ်ပါတယ်နောက်တစ်မျိုးကကျတော့အဲ့လိုလုပ်မဲ့အစားကျွန်တော်တို့ဒီ atom တွေကနေစပြီးတော့ပြန်ပြီးတော့ set တွေကိုတွန့်အောင်တူပြန်ပြီးစောက်ခိုင်းမယ်အဲအဲ့ဒါမျိုးဆိုလို့ရှိရင်ဒီကောင်ကသူကအရန်ကိုငယ်သွားပြီပေါ့နော်အခုလက်ရှိရှိတဲ့ set တွေတဲ့အစားတကတိကြော်ကြော်လောက်အစားပေါင်းငယ်မယ်ပေါ့အဲ့လောက်ထိငယ်မယ်ဟာမျိုးလုပ်မယ်ဆိုရင်ကျွန်တော်တို့ဒီ molecule တွေနဲ့လုပ်ရမယ်ဖြစ်နိုင်တယ်ဆိုတော့ဟာကိုပထမအဆုံး demonstrate လုပ်တာပေါ့လေပြခဲ့တဲ့သိပ္ပံပညာရှင်၃ဦးဖြစ်ပါတယ်ဒီဟာက revolutionary idea ပေါ့ခင်ဗျာတွေးခေါ်အစ်စ်ပေါ့ဒီသိပ္ပံပညာရှင်၃ဦးကတော့ကျွန်တော်တို့1980 90လောက်မှာအဲ့လိုပတ်ဝန်းကျင်ကနေစပြီးတော့ကျွန်တော်တို့ဒီ set လေးတွေကို molecule တွေနဲ့လုံးပြသွားနိုင်တဲ့အကြောင်းသူတို့ရသွားတာဖြစ်ပါတယ
်ဒီသိပ္ပံပညာရှင်တွေဟာဘယ်လို set ကလေးတွေကိုတီထွင်ခဲ့ကြတာပါလဲ
ပါမောက္ခ Stoddard နဲ့ Jean Pierre Sauvage ပေါ့ပြင်သစ်ကပါမောက္ခအဲသူတို့နှစ်ယောက်ကဘာကိုလုံးပြသွားလဲဓာတုဗေဒနဲ့ပတ်သက်ပြီးတော့ဒီ molecule တွေပေါ့သူက green လေးတွေလို့ကျွန်တော်တို့ set ပြီးတော့ကျွန်တော်တို့လုံးပြသွားတယ်ဒီပါမောက္ခစတော့ကဘာလို့တီထွင်လိုက်နိုင်လဲဆိုတော့ကျွန်တော်တို့ molecule ပဲဒါပေမဲ့တော့ပင်နီယံလိုဟာမျိုးကိုပဲဒီပဲပြောင်းပြန်သွားနိုင်တဲ့ molecule machine ပေါ့နော် molecule set လေးကိုသူတီထွင်လိုက်နိုင်ပါတယ် Netherlands ကပါမောက္ခ professor Ferring ကတော့ဘာလို့တီထွင်လိုက်တယ်လဲဆိုတော့ molecule car ပေါ့ခင်ဗျာကားလေးပဲအဲ့အဲ့ကားကကျွန်တော်တို့ရှေ့ကိုသွားမယ်သူကနေသူဒီအလင်းအောင်ပေးလိုက်မယ်ဒါမှမဟုတ် electrical energy ပေါ့လျှက်စစ်တပ်အားပေးလိုက်မယ်ဆိုရင်ဒီကားလေးကသူကသူသွားမယ်ပေါ့ဒါပေမဲ့ဒီကားရဲ့အရွယ်ကကျွန်တော်တို့လက်ရှိကားတွေထက်အစား grade ပေါင်းပြောင်းများစွာငယ်ပါတယ်အဲ့ဒီဟာဒါတကယ်ကိုစိတ်ဝင်စားဖို့ကောင်းတဲ့ဟာပါ
ဟောပမခတောင်းဦးစလုံးသူနီးသူဟန်နဲ့ထွင်ပြီးတော့မှသူတို့ထွင်ကြတာတော့ရည်ရွယ်ချက်တစ်ခုတည်းအဲ့တဘောမျိုးကြောင့်သူတို့သုံးလုံးကိုပေါင်းပေးတာလားဆရာဒါမှမဟုတ်ဘာကြောင့်သူတို့သုံးကိုတစ်ပေါင်းနဲ့ပေးတာပါလဲ
ရည်ရွယ်ချက်ပေါ့နော်ဒီ molecule ကိုသုံးထားတဲ့ set တွေနဲ့ပတ်သက်လို့ရှိရင်တော့သုံးလုံးကဒီထွင်တာကအဲ့ဒီ area မှာဖြစ်နေတဲ့အတွက်ကြောင့်ဒီသုံးစုပေးရဖြစ်ပါတယ်ဆက်အမျိုးစားချင်းတော့မတူဘူးပေါ့ခင်ဗျာကျွန်တော်တို့ဒီပထမပမောကနှုတ် professor Stoddard နဲ့ဒီ Jean Pierre Sauvage ကတော့ထွင်တဲ့ set တွေကတော့ဥပမာ pinion လိုဟာမျိုးတွေနော်ဓာတ်လီကားလိုဟာမျိုးတွေကျွန်တော်တို့ဒီ professor Ferring ကတော့သူကပြောတယ်ဒီ engine ပေါ့ molecule ကားလေးပေါ့အဲ့လိုရှေ့ကိုသွားမယ်ဆိုလို့ရှိရင်အားမဟုတ်လို့ရှိရင် motor ပေါ့လဲမယ်ဆိုရင်တစ်ဖက်တည်းကိုပဲလဲရမယ်သူကနှစ်ဖက်ဘယ်နဲ့ညာနဲ့မလဲဘူးဘယ်ဆိုဘယ်တစ်ဖက်တည်းကိုပဲလဲတယ် အဲ့ဒါမျိုးပေါ့ကျွန်တော်တို့ကားသွားလို့ပေါ့ခင်ဗျာကားဘင်းကရှေ့ကိုသွားမယ်ဆိုလို့ရှိရင်တစ်ဖက်တည်းကိုပဲဘင်းကလဲရမယ်ကျိုးကားဘင်းကရှေ့ကိုလဲလဲနောက်ကိုလဲလဲဆိုကားကရှေ့လဲမရောနောက်လဲမရောသွားလိုက်ရှေ့သွားလိုက်နောက်ဆိုးလိုက်ဖြစ်နေမှာပေါ့အဲ့ဒါမျိုးရှေ့တစ်မျိုးတည်းကိုသွားဖို့အတွက်ကိုသူကတီထွင်လိုက်တယ်ပေါ့မော်လီကျူးနဲ့ဒီတီထွင်မှုကသူတို့ကမော်လီကျူးနဲ့တီထွင်လိုက်တာပေါ့ခင်ဗျာအခုကျွန်တော်ကိုယ်တိုင်ရဲ့ပြုလုပ်နေတဲ့သုတေသနကတော့အဲ့ဒီအထဲမှာပဲကျွန်တော်တို့ကဒါကိုပြန်ပြီးတော့နားလဲအောင်တကယ်အလုံးလုံးနိုင်တယ်မလုံးနိုင်ဘူးဆိုတဲ့ဟာကိုလက်တွေ့ကိုကျွန်တော်တို့ပြန်ပြီးလိုက်ပြီးတော့ test လုပ်တာပေါ့ခင်ဗျာအဲ့ဟာမျိုးကိုကျွန်တော်တို့ကဒါလက်ရှိလုပ်နေကြတာပ
ါကဘာပေါ်မှာအသိဉာဏ်ဆုံးဆက်ကလေးတွေပေါ့နော်ဒီလိုဆက်ကလေးတွေလုပ်ပြီးတော့လူတွေရဲ့လူနေမှုဘဝကိုတိုးတက်လာအောင်ဘယ်နေရာတွေမှာဆက်ပြီးတော့အချိုးပြူနိုင်မှာလဲနည်းနည်း session ပြပေးပါစေ
ဟုတ်ကဲ့ဥမာပြောရမယ်ဆိုလို့ရှိရင်ဒီ Nobel Prize ပေးတဲ့ဒီ committee ကိုယ်တိုင်ကသူတို့ရှင်းပြထားပါတယ်1830ပေါ့ခင်ဗျာဒါလွန်ခဲ့တဲ့နှစ်ပေါင်း200နီးပါးလောက်တုန်းကကျွန်တော်တို့ပထမဆုံးဒီ electric motor ကိုကျွန်တော်တို့စတွေ့တဲ့အချိန်ပေါ့အဲ့ဒီအချိန်မှာလူတွေကဒါကိုဘယ်မှာသုံးရမလဲဆိုတော့သိချာမသိကြသေးဘူးအဲ့တုန်းကအခုကျွန်တော်တို့ motor လို့ပြောလိုက်ရင်နေရာတိုင်းမှာကျွန်တော်တို့သုံးတယ်ကားမှာလည်း motor ပါတယ် computer ထဲမှာလည်း motor လေးပါတယ် hard drive အဲ့လိုပေါ့နေရာတိုင်းမှာကျွန်တော်တို့သုံးနေကြပြီအခုဒီပြောတဲ့ဒီ molecule set တွေကတော့ကျွန်တော်တို့သုံးဖို့ဟာတော့အလားအလာအများကြီးပဲရှိပါတယ်ဥမာပြောရမယ်ဆိုရင်ကျွန်တော်တို့စိတ်ပညာမှာဒီလိုဆက်လေးတွေကိုအထဲထဲမှာကျွန်တော်တို့ဆေးထဲမှာထည့်လိုက်ရင်ဒီဆက်တွေနဲ့ကကြီးလို့ပေါ့ဖြတ်ပြီးတော့ကျွန်တော်ဆေးကိုအထဲကိုထည့်ပြီးနိုင်မယ်သွေးကြောတွေထဲမှာနောက်ပြီးတော့သွေးကြောပိတ်ညာတွေကိုတို့ရှင်းနိုင်မယ်ဥမာပြောရမယ်ဆိုလို့ရှိပါလေဒါဆေးပညာမှာသုံးနိုင်တဲ့ဟာတွေနောက်ကျွန်တော်တို့ဒီတခြားသိပ္ပံပညာရဲ့ဒီမှာဆိုလို့ရှိရင်လည်းဒီ communication ပေါ့ cell phone လိုဟာမျိုးတွေမှာ electronic နဲ့ပေါင်းပြီးသုံးမယ်ဆိုရင်အမျိုးမျိုးသုံးလို့ရနိုင်ပါတယ်အခုကျွန်တော်နောက်တစ်ခုပြောပြချင်တာအခုကျွန်တော်တို့ဒီပထမဆုံးကဘာပေါ်မှာနန်းလိုကားပြိုင်ပွဲကျွန်တော်ပြင်သစ်မှာလုပ်ဖို့ရှိပါတယ်နောက်နှစ်မှာပါမတ်လမှာပါဟို first world နန်းလိုကား race ပေါ့အဲ့ဒီဟာဒီခုနပြောသူ molecule ကားလေးတို့ကျွန်တော်တို့တီထွင်ပြီးတော့သွားပြီးတော့ပြိုင်ရမှာဖြစ်ပါတယ်ဒီဟာဘာလို့ကျွန်တော်တို့ဒါကိုလုပ်တာလဲဆိုတော့ကျွန်တော်ကဘာမှာရှိရလူသူဟိုနားလဲအောင်ဒီလို molecule ကားလေးတွေကတကယ်ကကျွန်တော်တို့နောက်ပိုင်းမှာကားအနေနဲ့သုံးဖို့မဟုတ်ပါဘူးဒီဟာလေးတွေကကျွန်တော်တို့ဒီရွှေပြောင်းနိုင်တဲ့molecule level ပေါ့အဲ့မှာရွှေပြောင်းနိုင်တဲ့ဆက်လေးတွေအနေနဲ့ကျွန်တော်အသုံးချပြီးတော့ကျွန်တော်တို့ဒီနည်းပညာသိတွေကျွန်တော်တို့တီထွင်ဖို့ရည်ရွယ်ချက်နဲ့ဒီဟာကိုပြန်ဝဲလုပ်တာဖြစ်ပါတယ်ဒီ Nobel ဆုကိုဒီဆက်လေးတွေကိုပေးလိုက်တဲ့အတွက်ကြောင့်ကျွန်တော်တို့ဒီဆက်တင်တဲ့ပတ်သက်တဲ့သိပ္ပံပညာမှာနောက်ရှေ့ကိုအများကြီးတိုးတက်လာဖို့ရှိတယ်လို့ကျွန်တော်ပြောချင်ပါတယ်ဘာလို့လဲဆိုတော့ဒီဟာကိုပေးတဲ့အတွက်ကြောင့်ဆက်အငယ်လေးတွေပေါ့အငယ်လေးတွေနဲ့ပတ်သက်တဲ့သိပ္ပံပညာရကရှေ့မှာအရန်ကိုတိုးတက်လာဖို့ရှိပါတယ်
နာနိုသိပ္ပံပညာရှင်ဒေါက်တာစောဝေလာရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံကြအောင်နော
်။ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုနားဆင်ကြရတာပါ။အခုတောက်ကြနေညပဲအစီအစဉ်အဆုံးမသတ်ခင်မှာတော့သတင်းအချင်းချုပ်ကိုနန်းလောင်ကကြေညာပေးပါဦးမယ်ရှင်။
ရနေအီရန်နိုင်ငံတွင်က IS အစွန်ရောက်စစ်သွေးကြွတွေကိုတိုက်နေတဲ့အီရတ်နဲ့တူရကီနိုင်ငံကြားစီးရေပူပေါင်းဆောင်ရွက်လူအမှုတွေကိုအမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာနဲ့တူရကီသမ္မတရာဂျစ်တာရစ်အာဒဝါနိုဒီကနေ့တောက်ကြနေမှာဆွေးနွေးပါရယ်မစ္စတာကာတာဟာတူရကီထိပ်တန်းနိုင်ငံရေးသမားတွေကာကွယ်ရေးအရာရှိနဲ့လည်းတွေ့ဆုံမှုရှိပါရယ် IS အစွန်ရောက်အကြံဖက်သမားတို့လက်ကမိုဆိုးမြို့ပြန်သိမ်းရေးလှုပ်ဆောင်နေတာမှာတင်းမာမှုတွေတိုးလာတာကြောင့်အမေရိကန်ထုတ်ပြန်ကစိုးရိမ်မှုတွေတိုးလာချိန်မှာမစ္စတာကာတာအခုလိုရောက်ရှိလာတာပါဆူနီနဲ့ကာတက်ခိုင်ရေးသမားတွေကိုလှစ်ကျင့်တင်နန်းပေးဖို့ဆိုပြီးမိုဆိုးမြို့မြောက်ဘက်ဘာရှိကွာစခန်းမှာပြီးခဲ့တဲ့နှစ်ဒီဇင်ဘာလကလေးကရောက်နေတဲ့တူရကီတပ်သား900နဲ့ပတ်သက်လို့အီရတ်နဲ့တူရကီဆိုရတော့ကြာမကြေလည်မှုတွေထွက်ပေါ်နေတာဖြစ်ပါတယ်အီရတ်နိုင်ငံမိုဆူးမြို့ကို IS တွေကြွားရီလက်ထက်ကနေပြန်သိမ်းယူဖို့လုပ်တဲ့စစ်စင်ရေးတွေဟာထင်ထားတာကိုပိုးပြီးတော့မြန်နေလို့အီရတ်ဝန်ကြီးချုပ် Haider El Abadi ကပြောပါရယ် IS တွေကြွားရီကိုမိုဆူးမြို့ကနေတိုက်ထုတ်ပြီးတဲ့နောက်ငင်းကြရင်နဲ့တင်းငိမ့်မှုရှိအောင်ဘယ်လိုလုပ်ကြမလဲဆိုတာကိုအနောက်နိုင်ငံနဲ့အရှိအလဲပိုင်းဒေသကနိုင်ငံခြားရေးဝန်ကြီးတွေ Paris မြို့မှာတွေ့ဆုံဆွေးနွေးကြစဉ်အတွင်းသူကအခုလိုပြောကြားလိုက်တာဖြစ်ပါတယ်
2016ခုနှစ်အော်တိုဘာလ21ရက်တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုနန်းလောင်ကြေညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ John Dryden ဖြစ်ပါတယ်။ VOA American အတန်ရဲ့စနေနေ့မနေ့ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီကနေ9နာရီထိလိုင်းဒိုမီတာ32.40.49တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။ဖူရီကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။သောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.